Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အောက်တိုဘာလ29ရက်တောက်ချာနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေကြားရိုက်တင်ပြနေပါပြီရှင်။ညဘက်အတွက်ရုပ်သံတွေပါတင်ဆက်တဲ့အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်ရှင်
။ဒီရင်ကင်းကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာစစ်တပ်ကဖမ်းထားသူတွေကိုနှိပ်စက်ညှဉ်းပန်းတဲ့သတင်းပေါ်စုံစမ်းစစ်ဆေးဖို့အမေရိကန်ကတောင်းဆိုလိုက်တဲ့သတင်းနဲ့အတူပြည်တွင်းကိုဗစ်ကူးစက်မှုအခြေအနေနဲ့ရွှေလီမှာတော့ကိုဗစ်ထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေချထားတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်သားနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်။
ဒီနေ့တောက်ချာနေညဘက်အစီအစဉ်တွေမှာတော့ NLD ပါတီရဲ့နာယကတဦးဖြစ်တဲ့ဦးဝင်းထိန်ကိုထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်
။ဒီကိတော့အကျောက်ဆောင်နေမှာတတိယပြည်လိုက်တရားရုံးအထူးကွန်မြူအနေနဲ့အငယ်သိန်းကိုရဇတိပုံမှန် 124 ဒက်ကဒီနဲ့အနှစ်20ချောင်းတန်းချလိုက်ပါတယ်ခင်ဗျာ။အခုညနေ3နာရီရပါ
။နိုင်ငံတော်အချီညိုပြန့်အောင်လုပ်မှုပုံမှန် 124 ကကြီးနဲ့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်အနှစ်20ချလိုက်တာပါ။အခုဒီလိုက်စားမှုနဲ့တရားစွဲခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ဇနီးနောက်တစ်ခါရုံးချင်းမှစစ်ကောင်စီတပ်တွေအဖြစ်လာရောက်ထွက်ဆုံမယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိရပါတယ်။အခုလိုမျိုးဒီသတင်းတွေနဲ့အတူ EU ဥရောပသမဂ္ဂကမြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးအခုအထူးအခွင့်အရေးတွေကိုပြန်ရုပ်သိမ်းဖို့အတွက်ကမ္ဘာလုံးဆိုင်ရာအလို့သမားအဖွဲ့အစည်းတွေကလည်းတောင်းဆိုနေပါတယ်။အခုလိုသတင်းတွေကိုဒီညမှသိရမှာပါ။တခါအမျိုးသမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးကတော့ဒီကဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်သန်းတို့ကြီးညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံတော်မှာဖမ်းဆီးခံရသူတွေကိုစစ်တပ်ကစနစ်တကျနှိမ့်တဲ့နှိမ့်ဆက်ညှဉ်းပန်းနေတယ်ဆိုတဲ့သတင်းပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ်။စစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ညှဉ်းပန်းနှိမ့်ဆက်ခံရပြီးပြန်လွတ်လာသူတွေက28ယောက်ကိုAB သတင်းဌာနကတွစ်ဆုံဝင်မြန်ပြီးပေါ်ထုတ်ရေးသားထားတာထွက်လာပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့ဌာနကတုံ့ပြန်ပြောဆိုတာပါနိုင်ငံတော်မှာအစီအစဉ်တကြနှိမ့်ဆက်ညှဉ်းပန်းတဲ့နီလန်းကိုမြန်မာစစ်အစိုးရကအပုံးပြုနေတယ်ဆိုတဲ့သတင်းတွေပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ပြီးအမျက်ထွက်ရတယ်လို့စိတ်ထိခိုက်ရပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်မြန်မာနိုင်ငံမှာနှိမ့်ဆက်ညှဉ်းပန်းတဲ့သတင်းတွေကိုခိုင်လုံတဲ့စုံစမ်းစစ်ဆေးမှုလိုအပ်မှာဖြစ်ပြီးအဲ့ဒီလိုရက်တွေကျူးလွန်သူတွေကိုသူတို့လိုရက်တွေတောင်းခံမှုရှိအောင်လုပ်ရပါမယ်လို့လည်းပြောပါတယ်အမေရိကန်အောက်လူတော်နိုင်ငံရေးကော်မတီကဝါရှင်ရီပပ်ဘလီကန်အမတ်မိုက်ကယ်မက်ကောကအောက်လူတော်မှာဆွေးနွေးထားတဲ့ဘာမာအက်ဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ကြဖို့တိုက်တွန်းပါတယ်။ဒီဥပဒေမူကြမ်းထဲမှာမြန်မာစစ်ဘက်ပေါ်ထပ်ပြီးတံခတ်ရေးယူမယ့်အချက်တွေပေါ်ပါမယ်။အောက်လူတော်နိုင်ငံရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂရီဂရီမစ်ကလည်းဒီဥပဒေကိုအတည်ပြုပြဋ္ဌာန်းဖို့တိုက်တွန်းပါတယ်
။ကိုဗစ်ကာကွယ်ဆေးကိုတိုက်ပြည်လူဦးရေ35ရာခိုင်နှုန်းထိုးပြီးဖြစ်ကြောင်းအနာသိစင်ကောင်းဆောင်ပေါ်ကြုံမှုကြီးမြောက်လိုင်းကပြောကြားလိုက်ပေမဲ့Writer 3ဌာနရဲ့ကင်းကနန်းတွေကတော့ဒါထက်မကရော်တဲနေတာကိုတွေ့ရပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာ73ချိန်မြောက်ညှိနှိုင်းအစည်းအဝေးမှာအောက်တိုဘာလ28ရက်နေ့ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ Writer 3ဌာနကတော့အောက်တိုဘာ18ရက်နေ့ထိလူဦးရေရဲ့ 14.6 ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးလို့ပြသပါတယ်။ပြီးခဲ့တဲ့အပတ်အတွင်းမြန်မာနိုင်ငံဟာတရက်ကိုပြန်မြတ် 23,500 ဆေးထိုးခဲ့တယ်ဆိုတာကြောင့်အဲ့ဒီနှုန်းနဲ့သာဆိုလို့ရှိရင်လူကြီးရဲ့ဆယ်ရာခိုင်နှုန်းကိုထိုးဖို့ရက်ပေါင်း46ရက်ကြာမှဖြစ်တယ်လို့ writer ကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ဒီဇင်ဘာလအတွင်းမှာတိုင်းပြည်လူကြီးရဲ့50ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်နိုင်မယ်လို့ခန့်မှန်းပြောသွားပါတယ်။ကျမ္ဘာ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ2248ဦးရှိခဲ့ပြီးပိုးထွက်သူ905ဦးရှိပါတယ်။ပိုးထွက်ရာခိုင်နှုန်းက 4.49 ရာခိုင်နှုန်းမှာသေဆုံးသူ22ဦးရှိပါတယ်ဒီကနေ့ဒီဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 4,968,605 ဦးရှိနေပါပြီလူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်ဆေးတဲ့များနိုင်စရာရှိတယ်လို့ပြောကြပါတယ
်မြန်မာနိုင်ငံရဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကနေထွက်သွားခြင်းသူတွေကိုစီရိတ်နဲ့ကိုအနည်းဆုံး9ရက်တိကျခွဲနေရမယ်တင်းကျပ်တဲ့သတ်မှတ်ချက်ကိုဆက်ပြီးထားသွားဖို့လိုအပ်တယ်လို့ရွှေလီလူရမြို့တော်ဝန်ရန်မူးကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်တိတ်ကိုခက်ခဲတဲ့အချိန်ကာလတစ်ခုကိုမြို့နေလူလူဖြတ်တန်းနေကြရတယ်လို့လည်းဒုတိယမြို့တော်ဝန်ပြောတာကိုကိုးကားပြီးရွှေလီမြို့ကွန်မြူနတီပါတီရုံးရဲ့အထုပညာတစ်ခုမှာဖော်ပြထားပါတယ်ရွှေလီမြို့ဟာဒီဥနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးဆိုင်ရာအပြင်းထန်ဆုံးကန့်သတ်ချက်တွေချထားတဲ့မြို့တွေထဲကတစ်မြို့ဖြစ်ပါတယ်မြို့ကန်တွေအနေနဲ့အရေးပေါ်အခြေအနေတစ်ခုခုအရာမဟုတ်ပဲမြို့ကန်တွေထွက်ချင်နေဆိုရင်မြို့အုပ်ချုပ်ရေးကစီစဉ်ပေးထားတဲ့တရားနေရာတွေမှာကိုဖော်တာဇေယျကြခံပြီး9ရက်ထက်မနည်းတရားခွဲနေပြီးမှထွက်ရမယ်လို့ကန့်သတ်ထားတာပါဒ ီကန်းသက်ချက်ဟာယာယီပဲဖြစ်ပြီးကာယောဂအခြေအနေပေါ်မူတည်ပြီးတော့ချိန်ညှိသွားမယ်လို့ဒူးမျိုးတော်ဝန်ရန်ကပြောပေမဲ့အချိန်စရာအတိအကျကိုတော့မပြောပါဘူးရွှေလီမျိုးကိုကိုဗီယောဂလုံးဝကင်းစင်တဲ့မျိုးဖြစ်ဖို့ဤမှန်းချက်ထလှုပ်ဆောင်နေပေမဲ့လည်းမြန်မာနိုင်ငံဘက်ကနေကိုဗစ်ကူးထားနိုင်ရည်ရှိသူတွေတရားမဝင်နေဆက်ဖြောက်ဝင်လာတာကပြဿနာတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ
်အတပညာရှင်ဝန်ကြီးချုပ်တယောက်ကိုတပတ်အတွင်းခန့်ရမယ်လို့ဒီအပတ်အာနာသိမ့်ခဲ့တဲ့စူဒန်စစ်ခေါင်းဆောင်ကပြောပါတယ်ဝန်ကြီးချုပ်အသက်ကစူအဖွဲ့ကိုဖွဲ့စည်းပြီးစစ်တပ်နဲ့အတူဦးဆောင်မယ်လို့ရုရှားနိုင်ငံတော်ပိုင်းစပွန်ဒိတ်တရင်ထဏာနဲ့အင်တာဗျူးမှာအဗ်ဒယ်ဖာတာဘာရန်ကပြောခဲ့တာပါဒါပေမဲ့ဆရာနာသိန်းတာကိုစန့်ကျင်ကြတဲ့ပြည်သူတွေကကြာတာပတိနေညမှာလဲလမ်းတွေပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါတယ
်နဟနာတလာနာဘင်ကာလစ်ဘဇနဟီအလ်ဘူဟန်ဘင်ကာလစ်ဘယ်မဒနီယဆလမာလ်မဒနီ
ယအယ်ဘာရန်စင်ပေဝိုကျမတို့တောင်းဆိုနေကြတာပါအရက်ပဲအုပ်ချုပ်ရေးစနစ်ကိုပြန်သွားဖို့တောင်းဆိုပါတယ်ဖွဲ့စည်းပုံနဲ့အညီအရက်ဘက်စနစ်ကိုအာဏာပြန်လွှဲဖို့ကလွဲပြီးဘာမှကျမတို့မလို့ချင်ပါဘူးလို့သူကပြောသွားခဲ့တာပါတနင်္ဂနွေတနင်္လာနေ့လုံကတော့ယာယီစုအောက်ကိုဖျက်သိမ်းခဲ့ပြီးဝင်းကြီးချုပ်အက်ပတလာဟမ်ဒော့ကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်အမေရိကန်နဲ့အနောက်နိုင်ငံတွေကအာဏာသိမ်းတာကိုရှုတ်ချခဲ့ကြပြီးနိုင်ငံတကာဖိအားကြောင့်ဝင်းကြီးချုပ်ဟမ်ဒော့ကိုအိမ်ပြန်ခွင့်ပြုခဲ့ပြီးအဆောင်ချဆက်လက်ထိန်းသိမ်းထားခဲ့ပါတယ်ဆူဒန်နိုင်ငံရဲ့ဒီမိုကရေစီကူးပြောင်းတဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေနဲ့စစ်တပ်ကြားရက်သက်သက်ပပေါင်းများစွာတင်းမာခဲ့ပြီးနောက်ခုလိုအာဏာသိမ်းခဲ့တာပါ။ဒါပေမဲ့နိုင်ငံရေးပါတီတွေကစကားများနေကြပြီးပြည်တွင်းစစ်ဖြစ်နိုင်ကြောင်းအာဏာသိမ်းရတာဖြစ်တယ်လို့စစ်ကောင်းဆောင်ဗရန်ကတော့ဆိုပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39ไคโลมีตา25กิโลเฮิร์ตซ์ 11965 ไคโลมีตา32กิโลเฮิร์ตซ์ 9325 ไคโลมีตา57กิโลเฮิร์ตซ์ 585 เนี่ยสนีเนี่ยตะนิงกรีนี่တွေမှာไคลက်มีตา190กิโลเฮิร์ตซ์ 1509 တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြညဘက်တရင်တွေကိုစပီးပြောပြနေပါတယ်အမေရိကန်ပြည်ထောင်စုဂျိုးဘိုင်ဒန်နဲ့ပိုယန်မင်းကြီးဖရန်စစ်စတိုဒီကနေ့ဗာတီကန်နန်းတော်မှာတွေ့ဆုံပါတယ်။အီတလီနိုင်ငံရောမမျိုးမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာတိုင်ခင်ပိုယန်မင်းကြီးနဲ့သမ္မတဘိုင်ဒန်တွေ့ဆုံတာဟာပုဂ္ဂလိကရေးရာပိုင်းအနေနဲ့ရောနိုင်ငံရေးပိုင်းအနေနဲ့ပါတွေ့ဆုံတာဖြစ်တယ်လို့သမ္မတအင်ဂျီလိုကပြောထားပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတကရောဂျိုးဘိုင်ဒန်တို့ကိုပိုယန်မင်းအင်တော်အကြီးကဲမွန်ဆီညိုလီယိုနာဒိုဆာပီယန်ဇာကကြိုဆိုပါတယ်။နေ့လယ်ပိုင်းလောက်မှာတော့သမ္မတဇနီးမောင်နှံဟာပိုယန်မင်းကြီးနဲ့တီးခြားအရင်တွေ့ဆုံပါတယ်။အဲ့ဒီနောက်သမ္မတဇနီးမောင်နှံနဲ့အတူနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နိုင်ငံတော်လူမျိုးရေးဂျန်ပီပုတ်ကိုဂျိတ်ဆူလီဗန်အင်ဖျူရဒုတိယအကြီးအကဲဂျန်အိုမော်လီဒီလွန်းတို့အပါအဝင်အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့ပိုယန်မင်းကြီးတို့တွေ့ဆုံပါတယ်။ပိုယန်မင်းကြီးနဲ့သမ္မတဘိုင်ဒန်တို့တွေ့ဆုံတဲ့အခါကိုဗစ် -19 ကာယရောဂါအဆုံးသတ်ရေးဥရယာတီပြောင်းလဲမှုအခြေတက်ဖြစ်ရှင်းရင်းနဲ့ဆင်းရဲသူများဆောင်ရှောက်ရေးဆိုင်ရာတွေအပါအဝင်အခြေခံလူသားကုန်သိက္ခာကိုလေးစားသမှုရှိရေးပေါ်တည်မီတဲ့ဂျိုးပန်းချက်တွေကိုအတူတူကလှုပ်ဆောင်ကြရေးဆွေးနွေးကြမယ်လို့သမ္မတအင်ဖျူရကထုတ်ပြန်ထားပါတယ်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူအဆိုပြုထားတဲ့ဒေါ်လာ 1.85 ထရီလီယံသုံးဆမဲ့ဥပဒေကြမ်းနဲ့ပတ်သက်လို့မနေ့ကအင်ဂျီရောမှာရှင်းလင်းပြောဆိုပြီးသူစီစဉ်အား10စုနှစ်တွေအတွင်းမှာအမေရိကန်မိသားစုတွေကိုအများဆုံးအထောက်ပံ့ပေးနိုင်မယ့်အစီအစဉ်လို့ရှင်းပြသွားပါတယ်။တစ်ချိန်တည်းမှာအမေရိကန်ပြည်ထောင်စုဟာလေထုညဉ့်ညမ်းမှုတွေဖြစ်စေတဲ့ဖလောဝင်ဓာတ်ငွေထုတ်လုပ်မှုလျှော့ချရေးအတွက်ဆက်လက်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုသွားပါတယ်။အခုအသုံးစရိတ်ကပြီးခဲ့တဲ့သတင်းပတ်တွေကသူအဆိုပြုခဲ့တဲ့ပမာဏနဲ့တဝက်လောက်နှီးပါရှိပါတယ်အသုံးစရိတ်ဥပဒေကြမ်းနဲ့ပတ်သက်လို့မနေ့ကဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့အင်ဂျီရိုကနေ23မိနစ်ကြာမိန့်ခွန်းပြောဆိုပြီးစည်းရုံးခဲ့ပါသေးတယ်ဘသူမှတော့ကိုလိုချင်တာတွေအကုန်လုံးမရနိုင်ပါဘူးကျွန်တော်ပါဝင်ပါပဲလို့ပြောဆိုပြီးစိတ်ဆက်ညီနိုင်နေရတဲ့အနေထားလို့တံပရဂျိုးဘိုင်ဒန်ကအသုံးစရိတ်နဲ့ပတ်သက်လို့ပြောဆိုသွားတာပါအနေဆုံးမရှိမဖြစ်သုံးရမယ့်အသုံးစရိတ်တွေနဲ့တောင်မှအမေရိကန်ပြည်တော်စုနဲ့အမေရိကန်ပြည်သူတွေအတွက်တမိုင်းဝင်ရင်းနှီးမြှုပ်နှံမှုလို့သမ္မတဘိုင်ဒန်ကသူဆိုပြုထားတဲ့အသုံးစိတ်ဆိုပြုချက်ကိုပြောဆိုသွားပါတယ်။အင်ဂျီရိုမှာမိန်ခွန်းပြောကြားပြီးသမ္မတနဲ့သမ္မတကရောဂျဲလ်ဘယ်ဒန်တို့အီတလီနိုင်ငံရောမမျိုးကိုထွက်ခေါ်သွားပါတယ်။စီးပွားရေးအရာကြီး G20 အစည်းအဝေးတက်ရောက်မှာဖြစ်တယ်လို့ဗာတီကန်မှာပုံရံဟမ်းမင်းကြီးနဲ့တွေ့ဆုံဖို့လည်းရှိပါတယ်။စကော့တလန်ဂလာစကိုမြို့မှာကျင်းပမယ့်ကုလသမဂ္ဂရဲ့ဥတုရာသီဖောက်ပြန်မှုတိုက်ဖျက်ရေးနိုင်ငံကညီလာခံ COP26 ကိုလည်းသမ္မတဂျိုးဘိုင်ဒန်ကတက်ရောက်မှာဖြစ်ပါတယ်။
အမေရိကန်ကိုကြော်တက်ပြီးကမ္ဘာဆင်ရအကြီးဆုံးနိုင်ငံဖြစ်လာရေးတရုတ်နိုင်ငံရဲ့အစည်းအဝေးဟာအမှန်တကယ်ဖြစ်လာလိမ့်မယ်လို့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ဒူးကသတိပေးလိုက်ပါတယ်။ ဒါကြောင့်တရုတ်ရဲ့လွှမ်းမှုကိုတံပြန်ရေးအချိန်မြင့်လှုပ်ဆောင်မှုအမေရိကန်အပါအဝင်မဟာမိတ်နိုင်ငံတွေကိုနှိုးဆော်ထားပါတယ်။တရုတ်စစ်ဖက်အလင်းမြန်တိုးတက်လာမှုဟာအမှန်ကန်ပဲလို့အမေရိကန်မှာဒုတိယအဆင့်အမြင့်ဆုံးစစ်ဖက်ရာရှိဖြစ်တဲ့ပူးတွဲစီးဥစည်းချုပ်များအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျွန်ဟိုက်တန်ကပြောပါတယ်။သူတို့သွားနေတဲ့နှုံးနဲ့လမ်းကြောင်းကိုပြောင်းလဲဖို့ကျွန်တော်တို့တခုခုမလုပ်ဘူးဆိုရင်တော့ရုရှားနဲ့အမေရိကန်ကိုတရုတ်ကကြော်သွားပါလိမ့်မယ်လို့ကာကွယ်ရေးဆိုင်ရာတရုတ်များအဖွဲ့မှ VOA ကမိတာကိုဗိုလ်ချုပ်ကြီးဟိုက်တန်ကမနေ့ကပြောဆိုခဲ့ပါတယ်။ကျွန်တော်တို့တခုခုလုပ်ရမယ်လို့လည်းသူကဆိုပါတယ်။တရုတ်နိုင်ငံဟာတန်တဲ့၅ဆမြန်တဲ့လက်နက်တခုကိုဇူလန်လကဆန်တက်ခဲ့တယ်လို့ပူးတွဲစုစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလီကပြောခဲ့ပြီးတရက်ကြာမှာဗိုလ်ချုပ်ကြီးဟိုက်တန်ရဲ့တတိပေးချက်ထွက်လာတာပါ။သူဟာနောက်လာမှအငင်းစားယူရမှာဖြစ်ပါတယ်။တရုတ်ရဲ့အဲ့ဒီလက်နက်ဆန်တက်မှုကသိတ်ကိုစိတ်ပူစရာပဲလို့ဗိုလ်ချုပ်ကြီးမာ့ခ်မီလီက Bloomberg ရုံးတန်သတင်းဌာနကိုဗိုလ်ထူးနေကပြောခဲ့ပါတယ်
။တာလီဘန်တမန်တွေဟာပါကစ္စတန်မြို့တော်အစ္စလာမဘတ်နဲ့တခြားမျိုးကြီးတွေကကောင်စစ်ဝင်ရုံးတွေမှာအလုဆလုနေကြပါပြီလို့တာလီဘန်အရာရှိမြောက်နဲ့အာဖဂန်တပ်သမားမြောက်က VOA ကိုကြားသားပတင်းတွေကပြောကြပါတယ်။အစ္စလာမဘတ်ကအာဖဂန်တပ်ရုံးကိုပိတ်ပို့တဲ့တရားဝင်တာလီဘန်ကြောက်ကြစာမိတ်တူတွေကို VOA ကရရှိထားပါတယ်။ပါကစ္စတန်ကတာလီဘန်ဆိုတော့ကိုအသိမှတ်ပြုမထားသေးပါဘူး။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာရှိတဲ့ပါကစ္စတန်သံအမတ်ကြီးမန်ဆော့ခန်ကတာလီဘန်အရာရှိတွေကိုဗီဇာထုတ်ပေးကြောင်း VOA ကိုအတည်ပြုပြောကြပါတယ်။ကောင်စစ်ဝင်ရုံးအလုပ်တွေအတွက်ခုချောမွေ့စေရေးအတွက်ဗီဇာကိုထုတ်ပေးခဲ့တဲ့အကြောင်းအာဖဂန်နစ္စတန်မှာပါကစ္စတန်နိုင်ငံသားတွေကလူသားချင်းစာနာထောက်ထားရေးအလုပ်တွေလုပ်ရမှာလွယ်ကူအောင်အာဖဂန်ကောင်စစ်ဝင်ကဆောင်ရွက်နိုင်ဖို့နဲ့ပါကစ္စတန်မှာရှိတဲ့အာဖဂန်နိုင်ငံသားတွေကိုကူညီတဲ့အလုပ်တွေလုပ်နိုင်အောင်ထုတ်ပေးခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးထမောင်သားတို့ကြီးညာပေးခဲ့တာပါရှင်။ VOE မြန်မာဝိုင်းရဲ့အောက်တိုဘာလ29ရက်တောက်ချာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ည10နာရီအထိလှိုင်းတို31 32 51နဲ့ပထမနာရီဘက်ကိုလှိုင်းလက်မီတာ190ရုပ်ကနေလည်းထုတ်လွှင့်ပေးနေပါရှင်။အခုဆက်ပြီးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ထန်တန်တန်မြို့ကနေအိမ်တွေမီးရှို့ခံရတဲ့သတင်းကိုမပြောခင်မှာ NLD အကြီးအကဲတွေရဲ့အမှုအကြောင်းအရင်ပြောပါမယ်ရှင်။NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကတဦးဖြစ်တဲ့ဦးဝင်းထိန်ကိုနေပြည်တော်အထူးတရားရုံးတစ်ခုကထောင်ဒဏ်အနှစ်20ချလိုက်ပါတယ်။နိုင်ငံတော်အကြီးညိုပြက်အောင်လုပ်မှုပုံမှန်124ကကြီးနဲ့အမြင့်ဆုံးပြစ်ဒဏ်ချလိုက်တာပါ။နေပြည်တော်တည်ထောင်တရားရုံးမှာအဂတိလိုက်စားမှုတွေနဲ့တရားစွဲခံထားရတဲ့အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုလည်းဒီကနေ့အယုံထုတ်ဆစ်ဆေးပါတယ်။လာမယ့်ယုံကြည်ကြရင်တော့စစ်ကောင်စီဘက်ကတပ်တွေထွက်ဆိုဖို့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖျော်မင်းသိန်းရဲ့ဇနီးကိုစတင်ဆစ်ဆေးမယ်လို့သိရပါတယ်။အခုလိုမျိုးနောက်ဆုံးရသိရတာတွေကိုတော့မဆုမုံကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND နာယကဦးဝင်းထိန်ကိုနေပြည်တော်အထူးတရားရုံးတစ်ခုကနေပြီးတော့နိုင်ငံတော်အကြီးညိုပြတ်အောင်လုပ်မှုပုံမှန်124ကကြီးနဲ့ထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်အတွက်အယူခံတင်သွားမယ်လို့ဦးဝင်းထိန်ရဲ့ရှင်နေက VOA ကိုပြောပါတယ
်ကျွန်တော်တို့နေပြည်တော်အကျောက်တောင်ထဲမှာတကိနာကိလိုင်တရားရုံးအထူးကွန်မြူအန်နေငယ်သိန်းကိုရဇတိပုံမှန် 124 ဒက်စကဒီနဲ့အနှစ်20ထောင်ဒဏ်ချလိုက်ပါတယ်ခင်ဗျအခုညနေ3နာရီရပါကျွန်တော်တို့ဘက်ကလည်းငယ်သိန်းအနေနဲ့ပါတီမှတာဝန်ရှိတဲ့ပုဂ္ဂိုလ်နိုင်ငံရေးသမားဆိုင်ရာတရားအနေနဲ့ကျွန်တော်တို့ဥပဒေအရဥပဒေရဲ့ရှင်းလင်းချက်တွေကျင်းလို့ချက်တွေနောက်ရှင်းတုံးတွေရအစိုးရကိုဝေဖန်တာထောက်ပြတာထောက်ပြခွင့်ရှိတယ်ဆိုတော့ဥပဒေရှင်းတုံးတွေရကျွန်တော်တို့ကအကွယ်ယူပြီးတော့ခုခံတယ်အဲ့ဒီအတွက်ဖြစ်တဲ့အခြေအလာကိုကျွန်တော်တို့ကလည်းဒီဖြစ်တဲ့နဲ့ပတ်သက်လို့ဥပဒေနဲ့မညီညွတ်ဘူးဆိုပြီးအယူခံဆက်ကပ်မှာပါခင်ဗျ
ပုံမှန်124ကကြီးနဲ့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်9နှစ်ကြာခံရမယ်လို့အရင်ကသတ်မှတ်ထားတာပါဒါပေမဲ့ဆေးရုံချုပ်ရေးကောင်စီအာဏာသိမ်းပြီးဖေဖော်ဝါရီလ24ရက်နေ့ကအဲ့ဒီအမှုအတွက်အမြင့်ဆုံးပြစ်ဒဏ်ကိုအနှစ်20လို့ပြောင်းလဲပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတော့ရပ်ပိုင်းအကြမ်းမှာဖမ်းဆီးခံခဲ့ရတဲ့ဦးဝင်းထိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာရာဇသက်ကြီးပုံမှန် 124 ကကြီးနဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးညိုပြက်စေတယ်ဆိုပြီးတရားစွဲခဲ့တာပါစစ်တပ်အာဏာသိမ်းတာဟာလုံသင့်လုံထိုက်တဲ့ကိစ္စမဟုတ်ဘူးလို့သတင်းမီဒီယာတွေကိုပြောကြားခဲ့တာကနိုင်ငံတော်အာဏာယူထားတဲ့ပါတီကြီးရဲ့ခေါင်းဆောင်တစ်ယောက်အနေနဲ့ဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေအပေါ်မှာတာဝန်ယူပြောဆိုတာဖြစ်တယ်လို့ပြီးခဲ့တဲ့ရုံးချိန်နေမှာဦးဝင်းထိန်ဘက်ကထွက်ဆိုခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဦးဝင်းထိန်မှာစီဂျိုသွေးတိုးနဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်။ လက်ရှိကျန်းမာရေးအခြေအနေနဲ့အခုလိုအမိန့်ချမှတ်လိုက်တဲ့အပေါ်မှာဥဝင်းထိုင်ရဲ့အခြေအနေနဲ့ပတ်သက်လို့သူ့ရှေ့နေကအခုလိုပြောပြပါဗျ။အ
ငယ်ကျန်းမာရေးကောင်းတဲ့သူ့လကားအရပြောရရင်တော့အသက်80တန်းရှိတဲ့ကျန်းမာရေးတော့သူ့မှာရှိတယ်လို့ပြောပါတယ်။အန်ဒီကယုံကြည်တဲ့ကံကျင်းနဲ့သူကဒီအမှုစတင်နေကွာချမပြင်ချလိုက်လို့ပြောထားတယ်။ဒီပြင်သက်တဲ့ဆက်ကဒီကမူလတော့ခုနှစ်နှစ်ပဲရှိတယ်။ပြင်လိုက်ပြီးတော့အနည်း20အဲ့တော့သူကလည်းအနည်း20ချလိုက်မယ်လို့သူ့ကိုယ်သူပြောပြီးတော့မျှော်လင့်ထားတယ်။အဲ့ဒီကသူ့မှာခဏရင်ရှိပါတယ်။သူကတော့ပေါ်ပါပါအနေနဲ့ပဲပြောပါတယ
်။လက်ရှိနေပြီးတော့အချုပ်ထောင်မှာဖမ်းဆီးထားတဲ့ဦးဝင်းထိန်ကိုနှစ်ရှည်ထောင်တန်းအမိန့်ချလိုက်ပြီးဖြစ်လို့တခြားထောင်ကိုပြောင်းရွှေ့ဖို့စီစဉ်နေတယ်လို့သူ့ရှေ့နေကပြောပါတယ်။ဒါပေမဲ့ဘယ်ထောင်ကိုပြောင်းရွှေ့မလဲဆိုတာကိုတော့မသိရသေးပါဘူး။ဦးဝင်းထိန်လိုပဲစစ်ကောင်စီဘက်ကအမှုတွေဖွင့်ထားတဲ့နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အခရီးလိုက်စားမှုအမှု၄မှုကိုဒီကနေ့အောက်တိုဘာလ29ရက်နေ့မှာနေပြည်တော်အထူးတရားရုံးမှာကြားနာပါတယ်။ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်လုပ်တဲ့လရောင်တော်စီမံကိန်းမှာဒေါ်အောင်ဆန်းစုကြည်နေထိုင်မှုL ပုံစံအိမ်ဆောက်တဲ့ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုအခရီးလိုက်စားမှုပုံမှန်55နဲ့ဆွဲဆိုထားသလိုလရောင်တော်စိုက်ပျိုးတပ်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်နေပြည်တော်ရဲ့မြို့နယ်တစ်ခုမှာမြေနေရာတွေရှောက်ထားတဲ့နေရာမှာလုံထုံးလုံနီးနဲ့ဆောင်ရွက်ခြင်းမရှိဘဲယာရုအရှိန်ဝါကိုတုံးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဒေါအောင်ဆန်းစုကြည် NND အစိုးရလက်ထက်တုန်းကနေပြည်တော်မှာတာဝန်ရှိတဲ့သူတွေနဲ့ပူးတွဲအမှုတွေဖွင့်ထားတာဖြစ်ပါတယ်အဲ့ဒီလာရောက်တော့စီမံကိန်းမှာတတ်မှတ်ထားတဲ့လှုပ်ထုံးလုံနီးစီမင်းစီကံဖောက်ဖျက်ကျူးလွန်မှုနဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နေပြည်တော်စီပင်ကော်မတီဝင်ဦးမင်းသူတို့နဲ့ပူးရဲဆွဲဆိုထားတဲ့အမှုနောက်မြေလျှောက်ထားမှုနဲ့ပဲနေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နဲ့ဒုမြို့တော်ဝန်ဦးရဲမင်းဦးတို့နဲ့ပူးရဲဆွဲဆိုထားတဲ့အမှုဒီသုံးမှုကိုဒီကနေ့စစ်ဆေးခဲ့တယ်လို့စုံစမ်းသိရပါတယ်ဒီကနေ့ရုံးချင်းမှာတော့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးရေးမှုဦးရဲထက်ကိုပြန်လည်မေးခွန်းတွေစစ်မေးတာအပြင်တရလိုဘက်ကတင်သွင်းလာတဲ့တရလိုပြတပ်တွေနေပြည်တော်စီပင်ဌာနမှူးအောင်ဦးစိုးနိုင်ကိုအဓိကစစ်မေးတာတွေလုပ်ခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေအများသိရပါဗျ။အဲ့ဒီအမှုတွေအတွက်ရုံးချင်းကိုနောက်တစ်ပတ်တောက်ကြနေ့နိုဝင်ဘာလ5ရက်နေ့ကိုပြန်လည်ချိန်ဆထားပါတယ်။အဲ့ဒီရုံးချင်းကြာရင်တော့ဥဖြောမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကစစ်ကောင်စီရဲ့တပ်တွေအဖြစ်လာရောက်ထွက်ဆိုလိမ့်မယ်လို့သိရပါဗျ။ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှင်နေတွေကိုသတင်းမီဒီယာတွေကိုမဖြေကြဖို့ပုံမှန်144အမိန့်နဲ့စစ်ကောင်စီဘက်ကတားမြစ်ထားတာမို့အမှုအခြေအနေအသေးစိတ်ကိုတော့မသိရပါဘူးရှင်
။ NLD ခေါင်းဆောင်တွေပေါ်နေပြည်တော်မှာတရားဆွဲထားတဲ့အမှုတွေအကြောင်းကိုမတ်စုမွန်တင်ပြခဲ့တာပါ။အခုဆက်ပြီးတော့ဒီချင်းပြည်နယ်ထန်တလန်မှာနေအိမ်တွေမီးရှို့ခံရတဲ့အကြောင်းကိုပြောပါဦးမယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တမျိုးလုံးစစ်ဘေးလွတ်ရာတင်းဆောင်နေကြရတဲ့ဒီချင်းပြည်နယ်ထန်တလန်မြို့ကနေအိမ်တွေကိုစစ်ကောင်စီတပ်တွေမိရှို့တဲ့အတွက်နေအိမ်တော်တော်များများမိလောင်ခဲ့ပါတယ်။ညနေ၄နာရီလောက်အထိအိမ်ခြေ30ထက်မနည်းလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့တစ်လကျော်တည်းကဒီစစ်ဘေးလွတ်ရာတင်းဆောင်နေကြရတဲ့ထန်တလန်မြို့ကစစ်ဘေးဒုက္ခသည်တွေဟာလည်းအစားအသောက်အကူအညီတွေတော်လေးလိုအပ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဦးတင်မောင်တန်းကတင်ပြပါမယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ထန်တလန်တမျိုးလုံးဘေးလွတ်ရာတင်းချောင်နေရပါတယ်ဒီနေ့အောက်တိုဘာ29ရက်မနေ့ပိုင်းမှာစစ်ကောင်စီတပ်တွေမိရှို့တဲ့အတွက်နေအိမ်တွေမိလောင်ချောင်းနေတယ်လို့ဒေသခံတွေကပြောပါတယ်မိလောင်ချောင်းတဲ့အခြေအနေနဲ့ပတ်သက်လို့ထန်တလန်ဒေသခံတို့ကအခုလိုပြောပါတယ
်ဒီကနေ့ထန်တလန်မှာကဆက်ရှုတာဆိုတာကအတိအကျတော့ကျွန်တော်တို့ရှုတဲ့ဆီမှာမရှိဘူးဆိုတော့တကယ်ပြောလို့တော့များဘူးတိတိကျကျတော့ခုနကခွေးလောက်ကနေမိအောင်လေလို့ပြောကြတယ်ပြီးရင်သူတို့ဆလာတဲ့အိမ်ကကျွန်တော်ထန်တလန်လမ်းစဉ်ကစီဒီပါနာကထားတာအဲ့မှာသူတို့စစ်တပ်ကမိရှုတယ်ဆိုတော့ကျွန်တော်တို့ထန်တလန်မှာဒီသူတို့အနေနဲ့လူတော့မရှိတော့ဘူးစစ်တပ်တွေစီရောတာသူတို့ပဲရှိတယ်ဆိုတော့သူတို့ပဲမရှုဘဲနဲ့ဒီကရှုလို့ရှုမှာမဟုတ်ဘူးလေဒီမှာမရှိတော့အခုကကျွန်တော်တို့ကပါသွားပြီးပါသွားတဲ့အိမ်ကဆင်းမလို့ရှိပြီးအခုလဲလောင်နေတော့ပဲအဲ့ဒါနဲ့မိကမင်းလည်းမင်းတည်းဘူးလူလည်းမရှိဘူးလူလည်းမရှိဘူးဆိုတော့စစ်တပ်ကလည်းမိဘူးမင်းတို့ရှိဒီကနေ့တိတ်ပေါ်လည်းမရှိဘူးသမတာနဲ့မကြောက်ဒီကနေ့တင်တက်ရှူတာပေါ့
မနေ့9နာရီကျော်ကနေလောင်ကျွမ်းတဲ့မိဟာညနေ4နာရီထိငိမ့်သက်မဲ့သူမရှိပဲလောင်ကျွမ်းနေတာဖြစ်ပြီးနေအလုံး30ကျော်မိလောင်ကျွမ်းနေပါတယ်အခုလိုဖြစ်ရတာဟာတိုက်ပွဲဖြစ်ပွားတာကြောင့်မဟုတ်ပဲစစ်ကောင်စီတပ်ကမိရှို့တဲ့အတွက်မိလောင်ရတာဖြစ်တယ်လို့ပြောပါတယ်မိလောင်ပြီးနောက်စစ်ကောင်စီဘက်ကတင်တဲ့ပြဖောက်တာတွေပြုတ်လုတယ်လို့ထန်တလန် CDF ကအတည်ပြုပြောကြပါတယ်ထန်တလန်မြို့နယ်အိမ်တွေမိရှို့ခံရတယ်ဆိုတဲ့ ဒေသခံနဲ့ PDF တွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးတပ်မတော်သတင်းမှပြန်ကြားရေးကိုမေးမြန်းထားပါတယ်။သတင်းထုတ်လွှင့်တဲ့အချိန်ထိတော့ပြန်ကြားချက်မရရှိသေးပါဘူး။စစ်ကောင်စီတပ်တွေနဲ့ CDF တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မြို့ကန်တွေဟာဘေးလွရာကိုတိတ်ဆောင်ထွက်ပြေးခဲ့ရပါတယ်။စစ်ဘေးရှောင်နေရတာတလကျော်ကြာမြင့်လာတဲ့အတွက်စစ်ဘေးရှောင်တွေမှာစားရေးတောင်ရေးအခက်အခဲတွေရှိလာပါတယ်။လက်ရှိအခက်အခဲတွေကိုစစ်ဘေးရှောင်တို့ကအခုလိုပြောပါတယ်။
သရှုတော့ခဲ့တယ်ကဖာစီယာမရှိလို့တော့အဆားစားရတဲ့သူတို့တော်လေးတော့ခေါ်ကြတယ်ဟုတ်ကဲ့သူတို့အဆားစားရတဲ့နေရာကဟာခါရခံတာနဲ့အများကြီးတော့ယူချက်တော့ပေါ်တော့အခုတော့တော်လို့မရတော့ဖြစ်နေတယ်အခုခံတာဟာခါကလည်းပြစ်စီယူလို့မရတော့ဘူးခံတာကလည်းပြစ်စီယူလို့မရတော့ဘူးခံတာသူတို့အခုတော့ပြစ်ကုန်တဲ့ဒီစီရော်လေးဖာစီယာရဲ့ယူမဲ့နေရာမရှိတော့ဖြစ်နေတယ်အဲ့ဒါဆို
ထန်တလာမြို့မှာအင်ဂျင်တထောင်ကျော်ရှိပါတယ်စက်တင်ဘာ18ရက်ကစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်နေအိမ်20ကျော်မိလောင်ကျွမ်းရတာပါမိလောင်တန်ကိုညှိနှိုင်းတတ်တဲ့တင်းဥဆရာတို့ကြီးစံထိမှန်လို့တိတ်ဆုံးခဲ့ပြီးနောက်ပိုင်းတမျိုးလုံးစစ်ဘေးလွရာကိုတင်းရှောင်ခဲ့ရတာလည်းဖြစ်ပါတယ
်ချင်းပြည်နယ်ထန်တလန်မှာနေအိမ်တွေမီးရှို့ခံရသလိုကြားပြည်နယ်မိုးပြဲဘက်မှာလည်းလက်နက်ကြီးကြီးကြားလို့တိတ်ဆုံးမှုတွေရှိတဲ့တင်းကိုဆက်ပါအောင်မရှင်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ပြင်မှာတောင်ရခင်းတစ်ခုမှာဒီလက်နက်ကြီးကြလို့အမျိုးသမီးတဦးသေဆုံးပြီးတော့အမျိုးသားတဦးဒဏ်ရာပြင်းပြင်းထန်ထန်ရရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီအခြေအနေတွေအကြောင်းဒေသခံအိုးအိမ်ဆွန့်ခွာပေးလို့ရကိုထပ်မံပြီးတော့တိမ်းဆောင်နေကြရပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်ဤတန်းစင်ကဆက်ပြီးတော့တင်ပြပါမယ်ရှင်။
စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြင်းမြို့ပြင်ဘက်ကိုဒီကနေ့အောက်တိုဘာလ29ရက်နေ့မနေ့အစောပိုင်းတုန်းကစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်တောင်ယာခင်းတစ်ခုပေါ်ကိုလက်နက်ကြီးကြီးတစ်ခုကျပြီးတော့အမျိုးသမီးတစ်ယောက်တေဆုံးခဲ့ပါတယ်။အမျိုးသားတစ်ယောက်လည်းပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒေသခံတစ်ယောက်ကခုလိုပြောပါတယ်
။ကျွန်တော်တို့လည်းခြံခဲတွေရောက်နေတာပေါ့နော်အဲ့ဒါကကြောက်နေစီသွားတယ်ဒီဒီကအပြင်မူပြာဆွဲဖက်နော်ဒါမနေ့10နိုင်ကလေးကစဖြစ်တာပေါ့နော်သူကြည့်သူအာစိတ်နေတော့ပေါ့နော်သူနဲ့ကြီးနေပေါ့နော်ဟိုတစ်ချက်ဝီတစ်ချက်ရှိတာမနေ့ဒီအရသာရှိတာအမျိုးသားတူကဒီသူရဲ့ရအပြင်မျိုးဒါမဲ့အမျိုးသမီးတူကဆွဲချင်ဒီဒီဆောင်သွားတာပေါ့နော်အခုလုံးတဲ့ရှိလေကဒီတော့ပဲသိရသေးတယ်နော်ဒီဒီဆောင်ဖိုင်ရတော့သူတို့ဒီချက်တဲ့လောဖို့လောတဲ့နေရာမှာအများပြားသူဆက်ဆောင်သွားတော့
စစ်တပ်ဘက်ကလည်းနဲ့ကြီးပင်နဲ့ပြစ်ခတ်တဲ့နေရာနာမှာဒေသခံကာကွယ်အဖွဲ့တွေလည်းရှိနေပါသေးတယ်။ဒါကြောင့်မနေ့17ရက်ခွဲလောက်မှာစစ်တပ်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့မိုးပြင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတယောက်ကဗီဒီယိုကိုပြောပါသေးတယ်။
ကျွန်တော်တို့မိုးပြင်းရဲ့မြို့ထွက်နည်းနည်းစပိုင်လောက်ပေါ်မှာဆိုတော့နည်းနည်းဆက်တက်ရှိရောအဲ့ဆက်တက်ကောင်းလေပြီးတော့ကျွန်တော်တို့ဒီမိုးပြင်းကိုဖြတ်ပြီးတော့မိုးပြင်းကိုစစ်ကြောင်းထုတ်ဖို့သူတို့ပြင်နေပေါ့နော်ပြင်နေလို့ကျွန်တော်တို့တရင်ရလို့ကျွန်တော်တို့ PDF ကင်းထောက်လို့တယ်အဲ့ဒီနေရာမှာသူတို့ကဒီစီတူနဲ့ PDF ကင်းထောက်မှားပြီးတော့သူတို့ကဖြစ်လိုက်စီတူဖြစ်သွားရပါတော့စီတူဖြစ်လိုက်တဲ့အချိန်မှာကျွန်တော်လည်းကြည့်တယ်ခင်ဗျာအဲ့ဒါကိုကျွန်တော်ပြည်သူဆွဲထုတ်ဖို့ပေါ့နော်ဆွဲထုတ်ဖို့ကြိုးစားရမှာသူတို့ကဆက်မပြတ်ပြစ်ခတ်တဲ့အခါမှာကျွန်တော်တို့အကြံနဲ့ပြစ်ခတ်မှုဖြစ်တယ်ပေါ့အကြံနဲ့ပြစ်ခတ်မှုဖြစ်တော့ဟိုပြင်းထန်ရလာပြီးခမှုဖြစ်တယ်ဒီပြီးတော့ကျွန်တော်လူနာလေးဆွဲထုတ်လို့အဆင်မပြေရနဲ့ကျွန်တော်နောက်ကိုဆုတ်တယ်ဆုတ်တော့ကြတော့သတ်နဲ့ကြည့်ရဲ့ဒီမျိုးတွင်လူတွေလက်ခွက်တွေကို website ဖြစ်လာတယ်ခင်ဗျာ
ပြီးခဲ့တဲ့3-4ရက်အတွင်းမှာမိုးပြဲမြို့တဝိုင်းမှာတိုက်ပွဲတွေရပ်နေရာကြောင့်ဘေးလွရာကိုတင်းရှောင်နေတဲ့ဒေသခံတချို့မြို့ဘက်ကိုပြန်လာကြပြီးတော့ညီပဲပြောင်းမှုစကားတွေရိတ်သိမ်းနေကြချိန်မှာအခုလိုလက်နက်ကြီးတွေကြားခဲ့ရပါတောင်ယာကင်းထဲမှာပိတ်မိနေတဲ့ဒေသခံတချို့ကိုလည်းကဲထုတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခမရ၄နှစ်နှစ်တရင်တက်ဆွဲထားတဲ့နေရာဘက်ကနေပြီးတော့လက်နဲ့ကြည့်ဝင်နေပြစ်ခတ်နေရလူဒေသခံတွေက VOE ကိုပြောပါလေ
အဲ့ဒီခမရ၄နှစ်နှစ်ပေါ့နော်ခမရ၄နှစ်နှစ်ပြည့်တဲ့နောက်ဒီ၄နှစ်နှစ်စာရဲ့အနောက်ဖက်မှာသူ့ဆောင်ဆုံးပေါ်မှာနေရာယူထားတာရှိတယ်အဲ့မှာလည်းပြည့်တယ်နောက်အခုကအချစ်ပေါင်ဖက်နောက်ကျမယ်ဒီကုန်းတာဖက်အနေနဲ့အသိခတာကြားတာပေါ့နော်ဒီနဲ့ကြီးနေပေါ့နော်အဲ့ဒါသုံးတာဖက်လေးပဲဆက်မှန်းယူရတာပေါ့နော်
ကြားပြည်တွေကမိုးပြင်းနဲ့ကပ်နေတဲ့ဖေခုံမျိုးမှလည်းပြီးခဲ့တဲ့ရက်ပိုင်းတွေကအရသာပြည်သူတွေရှိတဲ့ဘက်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေလုပ်တဲ့အတွက်ကက်သေးရွာရှိပြီးအေးရွာစတဲ့ရွာတွေကရွာလုံးကျထွက်ပြေးတင်းရှောင်နေကြရပါတယ်ရှင
်။အခုဆက်ပြီးတော့ဒီစစ်ကောင်စီပေါ်ဖိအားပေးဖို့အတွက်နိုင်ငံကအလို့သမားအဖွဲ့တွေ EU ကိုတိုက်တွန်းနေတဲ့သတင်းကိုပြောပြပါအောင်မယ်ရှင်။EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခံစားခွင့်တွေပြန်ရုပ်သိမ်းဖို့အတွက်ကမ္ဘာလုံးဆိုင်ရာအလို့သမားအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်။ စစ်ကောင်စီရဲ့လူခွင့်ရေးနဲ့လူသမားအရေးချိုးဖောက်မှုတွေကြောင့်ဆိုပြီးတော့အခုလိုတောင်းဆိုနေကြတာပါ EU ကအရေးယူလှုပ်ဆောင်ခဲ့မယ်ဆိုရင်ဘလို့အကျိုးဆက်တွေရှိလာနိုင်ပါသလဲဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြပါမယ်ရှင
် EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးခံစား권တွေကိုအ мян ဆုံးပြန်ရုပ်သိမ်းဖို့အတွက်ဥရောပကော်မရှင်ဥရောပပါလီမန်နဲ့ဥရောပကောင်စီတို့ကို Industrial All Europe နဲ့ Industrial All Global Union အဖွဲ့တွေကအောက်တိုဘာလ26ရက်နေ့မှာတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအပြစ်မဲ့လူလူကိုတတ်ဖြတ်တာမြင်းပန်းတာထောင်ချတာစတဲ့လူမဆန်တဲ့လုပ်ရက်တွေကို EU ကတုံ့ပြန်ဖို့တာဝန်ရှိတဲ့အတွက်ဆိုပြီးကမ္ဘာတဝန်းကအလုံသမားအဖွဲ့တွေကိုကိုယ်စားပြုပြီးတောင်းဆိုတာဖြစ်တယ်လို့ Industrial All အဖွဲ့ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေဟာလူသမိုင်းပေါ်ကအမဲဆက်တစ်ခုဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာအလုံသမားသမဂ္ဂ Industrial All ရဲ့လက်ထောက်အထွေထွေအတွင်းရေးမှူးချုပ်ကမဲအိုဇန်ကထုတ်ပြန်ချက်မှာပြောထားပါတယ် EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံကိုပေးထားတဲ့ GSP EPA လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစား권ကနေမြန်မာနိုင်ငံတွေကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မာလုပ်ငန်းရှင်တွေအကျိုးအမြတ်တွေရနေတာပါ EU ကဒီလိုပေးထားတာဟာဖွံ့ဖြိုးဆဲမြန်မာနိုင်ငံမှာလူအခွင့်အရေးအလုံသမားအခွင့်အရေးတွေတိုးတက်လာစေဖို့ရည်ရွယ်ပြီးပေးတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့ဗဟိုကော်မတီဝင်ဒေါ်ခိုင်စာအောင်ကပြောပါရစေ။
အဲ့တော့ EU ရဲ့ရေးယူမှုက EPA ကိုရုပ်သိမ်းလိုက်မယ်ဆိုရင်ဘာဖြစ်လာနိုင်တယ်လဲဆိုတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေအနေနဲ့ EU ကိုပစ္စည်းတင်ပို့တဲ့အခါမှာဒါအခွင့်ပေးရမယ်ဆိုတာဖြစ်လာတာပေါ့နော်။အဲ့ဒီ EPA ကိုရုပ်သိမ်းရဆိုတာကကုမ္ပဏီတွေမြန်မာပြည်မှာမလုံနေတော့ဆိုတဲ့သဘောမျိုးမဟုတ်ဘူး။ကုမ္ပဏီတွေဒီ EU ကိုကုမ္ပဏီစီးတင်ပို့တဲ့အခါမှာအခွင့်အရင်တော့လိုကင်းလွတ်ခွင့်မရတော့ဘူးဆိုတဲ့သဘောပေါ်တာဖြစ်ပါတယ်။ဒါကြောင့်မလို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်မှာသူတို့ဆက်လုပ်ကောင်းလုပ်နိုင်တယ်ဒါပေမဲ့ EU ကိုပို့လို့ရှိရင်တော့သူတို့အခွင့်ပေးရမယ
်မြန်မာနိုင်ငံကအလို့သမားတွေဟာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့စစ်အာဏာရှင်ရဲ့ညှဉ်းပန်းမှုတွေအောက်မှာနေထိုင်နေရတာကြောင့်ဒီလိုဒီမိုကရေစီမဆန်တဲ့ရက်စက်တဲ့အာဏာရှင်ကိုစီးပွားရေးပိတ်ဆို့မှုတွေလုပ်ပေးဖို့မြန်မာနိုင်ငံတွင်းအလို့သမားအဖွဲ့အစည်းတွေကတောင်းဆိုထားကြောင်း Industrial All အဖွဲ့ကပြောပါတယ်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါတဲ့အလို့သမား3သိန်းလောက်ကိုအလုတ်ကနေထုတ်ပယ်လိုက်ပြီးတော့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုကန့်သက်ချုပ်ချယ်တာဟာထင်ရှားလွန်းကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကုန်သွယ်ရေးအထူးခံစား권တွေကို EU ဘက်ကပြန်ရုပ်သိမ်းမဲ့အစီအစဉ်အကောင့်ထဲပေါ်လာပြီးဆိုရင်တော့မြန်မာအလုတ်သမားတွေထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတာပါ
။ဒီအခွန်ကိုမပေးခြင်းလို့မြန်မာပြည်ကနေပြီးတော့မှစီးပွားရေးလုပ်ငန်းတွေကရပ်ဆိုင်းပြီးတော့ထွက်သွားမယ်ဆိုလို့ရှိရင်တော့အဲ့လိုထွက်သွားတဲ့လုပ်ငန်းတွေမှာရှိတဲ့အလုတ်သမားတွေကတော့အလုံးအကင်ကြီးဆုံးရှုံးသွားနိုင်တဲ့အနေအထားတွေရှိပါတယ်။သို့တော့လည်းပြည်နိုင်ငံမှာပဲဖြစ်ရစီးပွားရေးလုပ်တဲ့ဆိုရင် export import လုပ်တဲ့ဆိုရင်အခွန်ပေးရတယ်ဆိုတာကအထုံးစံပဲဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီ EU ကနေဒီလိုရုပ်သိမ်းတဲ့ဟာကအလုံသမားတွေပေါ်မှာထိခိုက်နေတာမှုရှိမလားဆိုတာနဲ့ပတ်သက်ရင်တော့အလုံရှင်တွေဒီရင်းနှီးမြှုပ်နှံတဲ့သူတွေရအဆုံးဖြတ်ချက်ပေါ်မှာပို့ပြီးတော့မှုတည်တယ်လို့ပြောရမှာဖြစ်ပါတယ
်။ EU ကပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုမြန်မာနိုင်ငံက2013မှာစပြီးရခဲ့တာပါ။အဲ့ဒီနောက်ပိုင်းကဆလို့မြမအထည်ချုပ်လုပ်ငန်းမှာလာရောက်ရင်းနှီးမြှုပ်နှံသူတွေများလာပြီးအလုတ်ကန်ရေအတွက်9သိန်းလောက်အထိပေါ်လာခဲ့ပါတယ်။ကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုတ်လက်မဲ့နှုန်းများလာတဲ့မြန်မာနိုင်ငံဟာ2021ပထမနှစ်ဝက်အတွင်းမှာအလုတ်ကန်တန်ပေါင်း 1.2 တန်းလောက်ဆုံးရှုံးခဲ့တယ်လို့အပီပီဆိုင်ရာအလုတ်သမားရေးရအဖွဲ့ ILO ကဇူလိုင်လ19ရက်နေ့မှာထုတ်ပြန်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်တာကြောင့်တခြားနိုင်ငံတကာလုပ်ငန်းကြီးတွေကလည်းလုပ်ငန်းတွေရပ်ပစ်ပြီးမြန်မာနိုင်ငံထဲကနေထွက်သွားနေကြပြီလို့အလုံသမားအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်တင်ပြခဲ့တာပါရှင် VOE မြန်မာပိုင်းကနေညဘက်ထုတ်လွှင့်ချက်တွေကိုလှိုင်းတို32 32 58တို့ကနေလဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒုတိယပိုင်းကြားလို့ရှင်တော့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36FAPFE နဲ့ endlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site ဝင်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေအောက်တိုဘာလ29ရက်တောက်ချာနေ့ညပဲအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ပတ်စဉ်အစီအစဉ်တွေမှာတော့ကိုဗစ်ကပ်ရောဂါကာကွယ်မဲ့တောက်ဆေးထုတ်နိုင်မှုအတွက်ကြိုးစားနေခြင်းဒီဆေးတွေရဲ့လုံခြုံစိတ်ချရမှုကိုဘယ်လိုစမ်းသပ်တယ်လဲဆိုတာသိပ္ပံနဲ့ဉာဏ်ပညာအစီအစဉ်မှာသိရပါမယ်။တခါအမေရိကန်မှာကုန်ဆေးနှုန်းတွေတက်နေတာဘာကြောင့်လဲဆိုတာကိုလည်းသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေတန်းနဲ့ချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွေရပ်ဆိုင်းပိတ်သိမ်းတာတွေရှိနေတာမို့မြန်မာရွှေပြောင်းအလုပ်သမားအများအပြားအရင်ထက်ပိုပြီးတော့အခက်အခဲတွေကြုံနေပါတယ်။အထူးသဖြင့်ဒီအမျိုးသမီးရွှေပြောင်းအလုပ်သမားတွေကြားမှာအလုပ်လက်မဲ့တွေပိုများလာပြီးတော့စားဝတ်နေရေးပိုပြီးတော့ကျပ်တဲနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာအမျိုးသမီးရွှေပြောင်းအလုပ်သမားတွေကိုဗစ်ကြောင့်ကြုံတွေ့နေရတဲ့အခက်အခဲဒါတွေကိုဘယ်လိုရင်ဆိုင်ကြော်ဖြတ်ဖို့ကြိုးစားနေရတယ်လဲဆိုတာကိုဒီတစ်ပတ်ရဲ့အမျိုးသမီးခန္ဓာမှာမခင်ဖြူထွေးစူးစီးတင်ပြထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
COVID-19 ကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါးကြုံနေရတဲ့မြန်မာအင်ဂျင်နီယာထိုင်းနိုင်ငံမှာ COVID ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့ရပြီးတော့အသွားအလာကန့်သတ်မှုတွေလည်းနေရာအတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလုပ်လုကင်နေကြရတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အကျက်အတဲတွေပိုးပြီးတော့ကြုံလာနေရပါတယ်နဂိုကလေးကအခက်ခဲတွေကြားမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့မတ်ခင်ချိုဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုပ်လက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ
်အခုကဒီကိုဗစ်ပတ်ဆိုတဲ့ကကျွန်တော်ကလုံးမရှိပါဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေကျွန်တော်တို့အရင်ကဆိုလို့ရှိရင်ဒီဖန်ကားဖက်မှာဆိုင်းဒီဈေးဆိုင်တွေရောက်နေချင်းဈေးဆိုင်တွေရောက်တဲ့ခါကျတော့ပထမကိုဗစ်ကတည်းကပြိဿနာအခုထိလုံးမရှိဘူးရှင်ကျွန်တော်တို့သမီးတွေလည်းကိုဗစ်ပထမဆိုင်းကတည်းကဖြစ်နေတာရှင်ကျွန်တော်တို့ဆိုလို့ရှိရင်လေကျွန်တော်တို့လည်းဒီဖက်မှာလုံးရှော့တယ်မှာဒါမှရှာမတွေ့ဘူးဒါမှတစ်သေးတွေကြတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုမျိုးလင်းချဲနေတဲ့ဟိုလားနောက်လားဖွင့်မယ်လို့လို့အဲ့လိုမျိုးပဲသူတို့တွေကပြောနေတယ်မှာဒါမဲ့တကယ်လို့ညာတခြားလို့ရှာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်ကြောင့်မှာတခြားတရားကွာနဲ့တရားကွာပွားဖို့ကလည်းဆင်မပြေဘူးအမရဲ့ပြီးလို့ရှိရင်ဒီနေရာတဝိုင်းလို့ရှာမယ်ဆိုတာကလည်းလုံးရလည်းအားရှာတဲ့အမရဲ့ခက်ခက်တွေးတယ်ခက်ခက်တွေးရဆိုတော့အဲ့ဒီမျိုးလည်းချဲတင်လည်းလည်းဘယ်လိုရှိဆက်တိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးအမရဲ့ကျမတို့အလက်ရှိဖြစ်နေတာရောဒီကိုဗစ်ရောဂါကြောင့်ရဲ့ပြီးလို့ရှိရင်ဒီလက်ရှိလုံးလာမဲ့ဖြစ်နေတဲ့အခက်ခဲတွေရဲ့ဒီလိုရှင်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေရတော့အများကြီးမှားတယ
်လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လောက်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရက်တည်နေရတယ်လို့လဲမတ်ချိုမာကပြောပြပါတယ်ဒီလိုမျိုးစာဝင်နေရေးကြက်တဲတဲတစ်ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်တာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချိုမာကပြောပါတယ်
သူတို့ပြောတာကျွန်တော်မြန်မာတွေကကိုဗစ်ဖြစ်ရတယ်ဆိုတော့သူတို့ဆိုင်ရီထဲကိုလည်းပြေးမလာဘူးသူတို့ဟိုဈေးဝယ်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိရတဲ့လမ်းတွေရောက်ဆောင်ရတယ်သူတို့ထွက်လာပြီးနေချိန်မှာဝယ်လို့ရတယ်အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့အချိန်မှာသူတို့ပြောတာကတော့ရှုပြောင်းလို့ဒီမှာစီကကူလာတယ်ဆိုပြီးတော့လေကျွန်တော်တို့အဲ့လိုမျိုးခွဲခြားဆက်ဆံလေးခံရတာသူတို့ပြောဖို့အမှားကြီးဒါပေမဲ့ကျွန်တော်တို့ဖက်မှာအဲ့လိုထိမရဘူ
းအစောပိုင်းပထမလှိုင်းနဲ့ဒုတိယလှိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါကြုံလာရတဲ့အခါမှာတော့မြမတွေကိုအပြစ်ဖို့ကြတဲ့သူတွေခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းရဘာဆိုင်ခင်းတစ်ခုမှာအလုပ်လုပ်နေတဲ့မက်ခင်မာဆူကလည်းသူကြုံရတာတွေကိုပြောပြပါဗျာ
။ကျမတို့ကြုံရတာကတော့ကျမတို့ဘက်မှဆိုရင်ထိုင်းတွေကအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိနေရှင်ကျမတို့မြန်မာလေပေါ့နော်အရင်တိုင်းတော့ခွဲခြားဆက်ဆံမှုမရှိဘူးအခုကျတော့ခွဲခြားဆက်ဆံမှုရှိတယ်အပြင်မထွက်နေလို့ဈေးတော့ဝယ်လို့ရှိရင်ဟိုမြန်မာဆိုရင်သူတို့မကြိုက်တာတော့အဲလိုမျိုးပေါ့နော်ကျမတို့ဆိုရင် Kau mesti uli, ni mahu rosu kau mesti u. Lampir aku mesti u. Zaman itu ada mahu kau cakap sesandar lebar. Jadi mahu zaman yang lusi le, lepas tu leh se, alam uli bo. Nenek ni mahu le, nama le ubahnya satu tipu na, alam biar hari siapa je, aku dia naik mah bo, okay.
Macam mana soalnya tu ye kemon pintu lugaro, raba cete logo lojare tu riba. Hotel kuma lolo ni de tu ye tangaro, kopi sah lopio tua kaya de lopio piawari. Ni mana yang ngah sui piaw lopio mari, ni apa lolo ni jare? Sai piu ini mui lomian ni le, kopi sah he pi la yara resi ni rancau. Ni mana lopio mari, ni apa lolo me piko ne lu, macam mana soga piu piawari?
สมารุปมาจารอไซบิวยี่สิเลยปีนี้ปีนั้นเนาะปีลูกชีมวยมีอยู่สิเลยเช่นอะไรกูไปเจ้าลูกเล่นไม่เชื่อว่าเรื่องลูกเล่นมีอะไรสิเลยเนาะดูรู้กูไปเชื่อมามวยมีเรื่องน่าไรเจ้ชั่งมวยรอกูเอลูลูกเล่นสิเลยเช่นปีลูกชีจมารุรบัตมาลีจารอมวยอาทิตย์ส่วนใหญ่ไม่เล่าอย่างบุรีเอสเอชามาจังสวีบีรอตัวลูกจารเลยกูเชื่อมาจารอเอลูกมีจังสวีบุรีมีอะ
เอลูมิวเลจังโลมิอาวูช่วยโลมิอาวูชิงอโลเลมิอาวูโทรเลยส่วนใหญ่ซาโบซาโบก็มีชีกูเอลูที่จังชิดเอปีลูเชียมีมาดีมาเลยเว้มีตาสุชีเดลูส่วนใหญ่มาปูนายอุบอสินขาดใจส่วนใหญ่ปูยาเลยกูว่าดูแลกูไม่แก่ไหนกูแลตัวไม่แก่ไหนนายเรียกชิดเอข้าจารอเลยไม่ตัวยาบูเอลูเลมิอุบอเนาะแต่อ้าอีตะขาเลยไม่จังหูเดฮาเลยชี้ยาเดปอที่เราแค่เคยเจอเนี่ยอะไรใช่ไหมมวยยังมีกูยังมีมาในงานกูพยายามบุสุรามาเกย์ปัจจัยเจ้าจุนี่อะไรบ ားတဲ့သူတွေရှိနေပြီးသူ့ရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မခင်မဆူကပြောပြပါတယ်
ဒီတည်းမနေ့ကကျမဖွားဆုံးတယ်ဆယ်ရက်တောင်မကြည့်ဘူးကျမတို့လေးမနေ့တုန်းကတခါဆုံးတယ်ကော့တောင်မှာဆွေမကောင်းပြန်လို့လည်းမရဘူ
းကိုဖေးဆောင်ကြက်တဲ့ကြုံရသူတွေကတော့နေရာပေါင်းစုံလုပ်ငန်းခွင်ပေါင်းစုံမှာရှိနေတာပါထိုင်းနိုင်ငံတောင်မဲကလှေလုတ်သားတွေဆိုရင်လေသူတို့ဒေသမှာအတွာလာကန့်တတ်တဲ့လော့ကဒေါင်းရရှိကြထားတဲ့အတွက်မိသားစုတွေတကွဲတပြားဖြစ်ပြီးစားဝတ်နေရေးအကျက်တဲပိုပြီးဆိုးလာနေတယ်လို့အဲ့ဒီဒေသမှာမြန်မာရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေသူတို့ဖြစ်တဲ့မတ်တီတာကပြောပြပါရစေ
။အခုဆိုကျမတို့စီဆိုအခုဆိုရင်လော့ကဒေါင်းချထားခံရတယ်ကျမတို့ဆိုရင်ဒီရက်ွက်ထဲမှာစတေးဟုန်းပုံစံနဲ့နေနေရတယ်။အဲအခုဆိုဖယ်မခွင့်ဘူးဖယ်လည်းမခွင့်ဘူးဖယ်မခွင့်ဖယ်သားရဲ့ဖယ်သားကလည်းဒီကုန်းမတက်လို့မရအောင်ခြေသားကြီးကြောက်လေအခုငါးတင်နေငါးချတယ်ပြီးတာနဲ့ကန်းခွာပြီးတော့ကန်းနေနေနဲ့ခွာထားပြီးတမီးရမှာအခုနင်းနေကန်းနဲ့ဝေးနေနေအနားမှာကြောက်ချပြီးထားရတယ်။သူတို့ဒီရေခဲချတယ်ကြီးမှပြန်ဝင်ဒီကုန်းမောက်ကိုပေးအကြမ်းမခံဘူးခြေသားကြီးမှာအခုဒီကုန်းမောက်မှာရှိတဲ့လူတွေကလည်းဒီခြေသားမရတွေပဲဖြစ်အိမ်နောက်တွေတွေပဲဖြစ်ဒီကိုဗစ်ကာလမှာအခုကိုချီတာနဲ့ကိုစားနေရတယ်သူတို့ပြီးတာမပြီးတာသူတို့ကန်သူတို့ဘလိုတွေဆက်နွယ်ပြီးပြီးလဲတော့မကြည့်ကြဘူးပေါ့နော်အခုတချို့ဆိုနေမရတဲ့လူကြီးရှိတယ်ရတဲ့လူကြီးရှိတယ်အခုလဲလော်ဒေါင်းကအခုဆိုရင်ဒီခဲအခုရက်ွက်လော်ဒေါင်းချထားတာစတေးဟုန်းကတော့ဒီ၄ရက်နေဖွင့်နေမယ်လို့တော့ပြောတာပဲဒါမင်းတရဝင်တော့မကြားသေးဘူးຢ່າထားချက်နဲ့အခုနောက်ထပ်ကြတော့ဖေနဲ့အခုလေသားတွေနဲ့ဒီကျမတို့ရဲ့ဒီဂျွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုဟာလောက်မှမဟုတ်အဲနောက်ထပ်15ရက်ပြန်ပြီးတော့လော့ဒေါင်းထပ်ချခံတာရယ်အရန်တော့ခတ်သေးတာပေါ့နော်စာဝတ်နေကြီးကအစအကုန်လုံးကျက်တဲကုန်ကြပြီပေါ့
အခုလိုကိုဗစ်ကြောင့်ကျက်တဲတွေကြုံနေရတဲ့အချိန်မှာရွှေ့ပြောင်းလုပ်သမားတွေအတွက်စာဝတ်နေရေးကူညီထောက်ပံ့ပေးတာတွေစျေးမာရေးအသိပညာပေးတာတွေပို့ပြီးတော့ရှိစေခြင်းနဲ့လို့လည်းမက်ခင်မဆူကပြောပါတယ်လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်
အများစားတော့မဟုတ်ဘူးပေါ့နော်အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ3-4ဆိုလို့ရှိရင်ထိုင်းကျက်ချင်းနေပေါ့စဖာကန်ချားထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းနေပေါ့သူတို့ရိတ်ခါလေးဟိုစကုံ6တွေပေါ့နော်ဒီတသုံးမှာတော့သူတို့မကူညီမသေးဘူးရှင်အဲ့လိုမျိုး FED တို့ဟိုတော့ထိုင်းတို့ mat foundation တို့အဲ့ဒါတွေကကြတော့နည်းနည်းပါးပါးလေးတော့ရှိတယ်ချင်းဟိုမြို့သမီးဆွေမျိုးဝဲတွေလုပ်ပေးတယ်ကျမတို့မြို့သမီးတွေဟိုစိတ်ခွန်အားဖြစ်စေတယ်ပေါ့နော်အခုလိုကိုဗစ်ကာလမှာမြို့သမီးတွေကမြို့သားတွေချက်ကိုပို့ပြီးတော့စိတ်ဖြစ်စည်းမှုတွေများကြတယ်မြို့သားတွေကမြို့သမီးတွေလုံးမရှိလို့ကြံ့ဖက်မှုတွေများတယ်အဲ့ဒါလေးကိုကျမတို့ကတင်ဒန်းလေးပေးပြီးတော့ဆယ်ယောက်လေး၅ယောက်လေးပေါ့နော်စုတယ်ပြီးလို့ရှိရင်နည်းနည်းပါးပါးပေါ့ဆန်လေးမမလေးအဲ့ဒါလေးသူတို့ပကြလေးနည်းနည်းလေးပေးတာလေးတွေလို့ရှိနေချင်းအဲ့လို
လက်ရှိထိုင်းနိုင်ငံမှာကတော့ကိုဗစ်ကူးစက်မှုတွေကနေ့စဉ်1000နဲ့2000ကြားမှာရှိနေဆဲဖြစ်ပြီးသေဆုံးသူရာခိုင်နှုန်းရှိဆဲဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာတွေပိုပြီးလုပ်လာတယ်ဆိုပေမဲ့ကာကွယ်ဆေးထိုးပြည်သူဦးရေကနိုင်ငံရဲ့ဆေးရာခိုင်နှုန်းတော့မရှိပါဘူး။ကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံစီးပွားရေးပြန်လည်နံနံထူနိုင်ဖို့ကြိုးစားနေရဆဲဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်အလုပ်သမားတွေအားလုံးအတွက်ပါခက်ခဲနေစေပဲဆူရာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ဖြူပါရှင်ကျမခင်ဗျူဖြူပါရှင
်မခင်ဗျူထွေးတင်ပြရတဲ့အမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်အခုတစ်ခါတော့ဒီတူတာဆုံလေအမေရိကန်တစ်ခွဲအစီအစဉ်ကိုအလှည့်ပေးပါဦးမယ်အခုတစ်ပတ်တော့အောက်တိုဘာ31ရက်မှာကြာရောက်မဲ့ဟယ်လိုဝင်းပွဲတော်ကိုအမေရိကန်မှာဘလို့ပြင်ဆင်ဆင်နွှဲကြပါသလဲတခါအမေရိကန်မှာနှစ်ကုန်အထိပွဲတော်တွေဆက်တိုက်ရှိနေတဲ့ပွဲတော်ရာသီကာလကုန်စည်နှုန်းတွေမြင့်တက်နေတဲ့အကြောင်းနဲ့လားနဲ့ချီခံစားနေရတဲ့ COVID နောက်ဆက်တွဲဝေဒနာဆရာတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါရှင်
ဟောလိုဝင်းရာဒီအတွက်ရွှေပြုံကြီးကမပါမဖြစ်ပါပွဲတော်အတွက်ရွှေပြုံကြီးမို့လို့ရမှာနဲ့အလှဆင်မှုအတွက်ရွှေပြုံကြီးတွေကိုစိုက်ကင်းနေမှာစိတ်ကြိုက်သွားရောက်ဝယ်ယူနိုင်တယ်လို့ဘယ်သူကအကြီးဆုံးရွှေပြုံကြီးစိုက်ငင်လဲဆိုတာကိုလည်းပြိုင်ပွဲကျင်းပကြပါရယ်ဒီအကြောင်းကိုတင်ပြပေးရမယ်အမေရိကန်ရဲ့ဒလိတစ်ခုဖြစ်တဲ့ဟောလိုဝင်းပွဲတော်ကိုအောက်တိုဘာ31ရက်နေ့မှာကျင်းပမှာပါယဉ်ကျေးမှုပေါင်းစုံရအမေရိကန်မှာရွှေပြောင်းချေချလာသူ Irish လူမျိုးတွေရဲ့မူရင်းဒလိကနေအခုအခါမှာတော့အထူးသဖြင့်ကလေးတွေအတွက်ပွဲတော်တစ်ခုအဖြစ်ကျင်းပပါတယ်ဟိုရုံးကရွှေဖြုံကြီးကိုလူကောင်းပုံဖော်ပြီးအထဲမှာမီးထွန်းကမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ဆိုပြီးတော့လုပ်ခဲ့တာပါဂမ်မာကအခုလိုပြောပါတယ်
ကျောင်းမှာရွှေဖြုံလေးအကြောင်းတင်ရပါတယ်အပြာရောင်လိမ္မော်ရောင်အနီအဖြူစသဖြင့်ရှိပါတယ
်ကယ်လီဖိုးနီးယားပြည်နယ်လိမ္မော်ခရိုင်မှာဆိုရင်လူမျိုးပေါင်းစုံနေထိုင်ကြပြီးလူဦးရေ80ရာခိုင်နှုန်းဖြစ်တဲ့သုံးသန်းကျော်ဟာအမေရိကမှာမွေးဖွားခဲ့သူတွေမဟုတ်တာကြောင့်ဘာသာစကားပေါင်းစုံကိုကြားနိုင်ပါတယ် BNN ကနေရွှေပြောင်းအခြေချသူတူက
ဒီနှစ်မှာထဲမိနစ်တုန်းကဒီမှာလူတော်တော်နည်းပါတယ်
Halloween နဲ့မတိုင်ခင်မှာရွှေဖြုံကြီးတွေကိုတွားရောက်လဲပတ်ကြတာကတော့ကလေးတွေအကြိုက်ဖြစ်ပြီးကစားနည်းမျိုးစုံလဲစော်ကစားနိုင်ပါတယ်ဒေသခံတဦးဖြစ်တဲ့ Akash Patel က
Pumpkin Pie all over
ရွှေဖြုံကြီးတွေနေရာတကာမှာတွေ့ရတယ်လို့ယထာစားစရာဆိုင်မျိုးစုံအားလုံးရှိပါတယ်
လူကြီးတွေအတွက်ကတော့အကြီးဆုံးရွှေပြုံသည်ဘသူဆိုင်နေလဲဆိုတာကိုပြန်ကြပါရယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာတော့အကြီးဆုံးရွှေပြုံသည်ဟာ695ကီလိုအလေးချိန်ရှိပြီးဒေါ်လာ3250စုစုခုသွားပါရယ်အနောက်မြောက်ပြည်နယ်ဝါရှင်တန်မှာတော့အလေးချိန်994ကီလိုရှိတဲ့ရွှေပြုံသည်ပိုင်ရှင်ဟာ19919ဒေါ်လာစုစုခုသွားပါရယ်ခင်ဗျာကမ္ဘာတဝန်းမှာကုန်စည်ပို့ဆောင်မှုနှောင့်လေးကျန်ကျာနေတာကြောင့်အခုလာမယ့်အားလည်းရဲ့ဈေးဝယ်ရသည်မှာဈေးကွက်အတွင်းရွေးချယ်ဝယ်ယူစရာရှာပါမှုနဲ့ကုန်စည်နှုန်းကြီးမြင့်တာတွေကိုရင်ဆိုင်ရလာနိုင်ခြေရှိကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီအကြောင်းတင်ပြပေးရမယ်။တည်ယူပို့ဆောင်ရေးအခက်အခဲကြောင့်မော်တော်ကားကွန်ပျူတာကစလို့အိမ်သုံးပစ္စည်းတကွေသုံးပစ္စည်းတွေဈေးတက်နိုင်ွယ်အခြေအနေဆက်ရောက်နေတာပါ။ဒီလိုနိုင်ငံကနေထုတ်လုပ်တဲ့ပစ္စည်းတွေကိုမှာယူသုံးစွဲရတဲ့စီးပွားရေးလုပ်ငန်းတွေဆိုရင်လည်းကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုရင်ဆိုင်နေရတဲ့အပြင်အခုအခါမှာပစ္စည်းမှာယူရတာပိုခက်ခဲလာတယ်လို့ပြောပါရယ်။ Greater Than Games Company CEO Paul Bandaga
if we're going to get a 40 foot cargo container from
ဒီ40ကွန်တိန်နာတလုံးကိုရှန်ဟိုင်းစိတ်ကမ်းဒါမှမဟုတ်ရှန်ကျန်းကနေကျွန်တော်တို့အခြေစိုက်တဲ့မစ်ဇူရီပြည်နယ်စိတ်လူးဝစ်ကိုပို့မယ်ဆိုရင်လွန်ခဲ့တဲ့နှစ်က 6,000 လောက်ပေးရပြီးတော့၄ဘက်ကနေ6ဘက်ကြာပါတယ်အခုတော့ 2,000 ဝက်လောက်ထိပေးရမှာဖြစ်ပြီးတော့လားနဲ့ထိကြာနိုင်တယ်လို့ဘယ်လောက်ကြာမလဲဆိုတာလဲတေချာမသိရပါဘူး
တခြားစီးပွားရေးလုပ်ငန်းတွေလိုပဲတည်ယူပို့ဆောင်ရေးဈေးကြီးတာကြောင့်ဈေးနှုန်းမြင့်ပြန်ရောက်ရပါတယ်အမေရိကနဲ့ကမ္ဘာတစ်ဝှမ်းမှာသက်ဆိုင်ရာနေရာတွေစီပို့ပေးဖို့ကြံနေတဲ့တရုတ်နိုင်ငံကလာတဲ့ကွန်တိန်နာအများပြားရှိနေပါတယ်ကမ္ဘာကုန်စည်တည်ယူပို့ဆောင်ရေးအခက်ခဲခရစ်စတိုဖာတန်က
There's the problem we don't have enough truck drivers
ဒါကတော့ truck ကောင်းမောင်းသူအလုံးလောက်မရှိဘူးဖြစ်နေတာပါ
လွန်ခဲ့တဲ့နှစ်ကစီးပွားရေးလုပ်ငန်းတွေရပ်ကုန်တော့အလုပ်ကောင်းတဲ့ Amazon ကုမ္ပဏီမှာသွားလုပ်ကြပါတယ်အခုကျတော့သူတို့ပြန်ပြောင်းလာကြတော့ပါဘူ
းမလေးရှား VNN တရုတ်နိုင်ငံတွေအပါအဝင်အာရှတလောမှာကိုဗစ်ကာကွယ်ဆေးရှာပါတာကြောင့် Delta မျိုးကွဲကူးစက်မှုတွေဖြစ်ပွားခဲ့ပြီးဆက်ရုံတွေပိတ်ခဲ့ရပါတယ်ရလအနေနဲ့ကတော့ဈေးကွက်အတွင်းကုန်ပစ္စည်းရှာပါခဲ့ပါတယ်တရုတ်ပို့ကိုတစ်ခုတည်းပေါ်မိကိုအားထားမှုဟာကမ္ဘာတဝန်းကုန်စည်စည်းစိမ်မှုနှောင့်နှေးချက်ကြရတဲ့အကြောင်းရင်းဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားကအမေရိကအကြီးဆုံးစိတ်ကမ်းတွေမှာစုပုံနေတဲ့ကွန်တိန်နာ5သိန်းလောက်ကိုအမြန်ဆုံးတည်ယူပို့ဆောင်ပေးသွားမယ်ဆိုပြီးပြောထားတာပါဒါပေမဲ့လည်းတခြားခက်ခဲရင်ဆိုင်ရနိုင်ခြေကိုလည်းထောက်ပြကြပါရယ်မီရှိဂန်ပြည်နယ်တက္ကသိုလ်ကုန်စည်သယ်ယူပို့ဆောင်ရေးဘာသာရပ်ဆိုင်ရာပမောက္ခဂျေဆင်မီလာက
Even if things are moving off of the boats faster
ဒီမောဝပစ္စည်းတွေခက်မြန်ချနိုင်တောင်မှကုလောင်တွေကပုံမှန်အချိန်ပဲဖွင့်တာဆိုတော့ပစ္စည်းတွေကိုဘယ်လိုအမြန်ပို့နိုင်မှာပါလဲ
ကုန်စည်ပို့ဆောင်ရမှာမြန်ဆန်ထိရောက်တဲ့လေကြောင်းကိုအသုံးပြုမယ်ဆိုရင်လည်းဇယိစကကြီးတာကြောင့်ဒီနီးလန်းဟာတိတ်အလုပ်ဖြစ်မှာမဟုတ်ဘူးလို့ဆိုပါရဲအခုလိုအခြေအနေတွေကြောင့်နှစ်ကုန်အားလည်းရရည်ရောက်ဖို့သတင်းပတ်တာလိုတော့ချိန်မှာဈေးဝယ်သူတွေအနေနဲ့ကုန်စည်နှုန်းကြီးပြီးတော့ပစ္စည်းလက်ဝယ်ရရှိဖို့အခက်ကြုံရနိုင်တယ်လို့ကြေညာသူတွေကပြောရတယ်ခင်ဗျာကလာချာရှိစွာမောပန်းနွမ်းနေတာစိတ်မကြည်လင်တာအိမ်မရတာနှလုံးပြဿနာနဲ့အသက်ရှူရခက်ခဲတာတွေဟာ long covid ယောဂလက္ခဏာတွေဖြစ်ပါတယ်ကိုဗစ်ယောဂအပြင်းထန်ကစားပြီးနောက်ပိုင်းမှာအခုလိုလက္ခဏာတွေလာနေချီခံစားရတဲ့ဝေဒနာတွေကိုဘယ်လိုကုသမှုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးရမယ်ကိုဗစ် -19 ယောဂကုသမှုခံယူပြီးနောက်ပိုင်းမှာဒီယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရကြောင်းလူအတော်များများကပြောလာပါတယ်ကိုဗစ်ကူးစက်ခံရသူတွေရဲ့ဆက်ရှိရာဂိုင်းနှုန်းလောဟာလအတန်ကြာတိပုံမှန်အနေထားကိုပြပြန်ရောက်ဖဲယောဂါတန်ကိုခန်းစားအောင်ကျန်းမာရေးဆိုင်ရာလုပ်ငန်းခွင်ကိုစောင့်ကြည့်တဲ့ Fair Health အဖွဲ့ကြီးကပြောပါတယ်လွန်ခဲ့တဲ့နှစ်ကကိုဗစ်ယောဂါကူးစက်ခံရတဲ့အသက်14နှစ်အရွယ်စီယန်နာမော်တန်က
Oh, my smells came back, but they came back all like completely different.
And then they had a car, man. And then they had a car, man. And then they had a car, man. Robot, you know, and then they had a car, man. And then they had a car, man.
ဆရာဝန်တွေကတော့အခုလိုခံစားရတဲ့လက္ခဏာတွေကို long covid လို့နာမည်ပေးထားသလို WHO အဖွဲ့ကြီးကတော့ covid ရောဂါအပြင်းထန်ခံရပြီးရှားရှည်စွာခံစားရတဲ့နောက်ဆက်တွဲလက္ခဏာ post covid လို့ခေါ်ပါတယ် WHO ပြောခွင့်ရ Janet Dias က
It occurs in individuals with a history of
SARS coronavirus 2 လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိခဲ့ဘူးတာတွေမှာဖြစ်လို့ရှိပြီး3လကြာနောက်ဆက်တွဲဝေဒနာတွေခံစားရနိုင်ပါတယ်ဒါကိုပျောက်ကင်းအောင်မကုသနိုင်ပါဘူ
းအမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကချောင်းဆိုးရာခေါင်းကိုက်တာအိပ်မပြောရာမောပန်းနေတာစတာတွေပါဝင်တဲ့ရောဂါလက္ခဏာ18မျိုးလောက်ခံစားနိုင်ရကြောင်းပြောပါတယ် Stanford Pax ဆေးကင်းကဒေါက်တာ Linda Gans က
Fatigue is a really common symptom. It's a really dominant one.
မောပန်းတာနဲ့တွဲလျက်ဖြစ်တာကအာရုံစူးစိုက်ဖို့ခက်ခဲတဲ့အုန်းနောက်မကြည့်မလင်းဖြစ်တာမျိုးပါ။ဒါကအဆိုးရွားဆုံးတစ်ခုပါ
။ American တဝမ်းမှာ long covid center တွေများပြားလာသလို covid ရောဂါခံစားရပြီးစိတ်ပိုင်းဆိုင်ရာထိခိုက်သူတွေကိုကူညီတဲ့အဖွဲ့တွေလည်းလူမှုကွန်ရက်မှာအများပြားရှိနေပါတယ်။စိတ်ပြောင်းလဲမြန်တာစိတ်ရကြတာတွေကလည်းအဖြစ်များတဲ့ရောဂါလက္ခဏာတွေဖြစ်ပြီးတချို့လူမှုကွန်ရက်အဖွဲ့တွေမှာဆိုရင်တစ်ပတ်ကိုလူ 1,500 လောက်အထိတိုးလာနေပါတယ်။COVID care group ကလန်နီဘွန်က
လ
ူနာတွေကိုပညာပေးရတာကိုအဓိကထားလုပ်ပါတယ်လို့သူကပြောပါတယ်။ COVID ရောဂါအပြင်းထန်ခံစားပြီးနောက်ပိုင်းမှာဖြစ်ပွားတဲ့ long COVID ရောဂါလက္ခဏာကိုကုသဖို့နည်းလမ်းတွေရှာဖွေဖို့အတွက် NIH အမျိုးသားကျန်းမာရေး Institute ကဒေါ်လာ3,480ကုန်ကြတဲ့အစီအစဉ်ကိုစတင်နေပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်အောင်ပါ။ကိုဗစ်ကရောဂါကာကွယ်နိုင်ဖို့အတွက်ထိုးဆေးအပြင်တောက်ဆေးတွေကိုပါတီထွင်ထုတ်လုပ်နေကြတာမို့ဒီဆေးတွေကိုလုံခြုံစိတ်ချစွာသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေဘယ်လိုမျိုးစ조사ဆန်းသပ်နေကြပါသလဲ။ဆေးရည်အရေးသွေးပြည့်မပြည့်စစ်ဆေးပေးနေတဲ့အမေရိကန်နိုင်ငံယူတာပြည်နယ်နယ်ဆန် lab ဆေးသုတေသနလုပ်ငန်းကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါခင်စာဝင်းပြည့်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
COVID-19 ကာယောဂါအတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကမ္ဘာတစ်လွှားစ조사ခဲ့ကြရမှာအခုချိန်မှာတော့ထိုးဆေးအပြင်တောက်ဆေးပါရလာနေပါပြီ။ဒီကာကွယ်ဆေးတွေကိုစိတ်ချလက်ချသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးဆေးတွေအရေးအသွေးပြည့်မပြည့်စစ်ဆေးပေးနေတဲ့ American နိုင်ငံ Utah ပြည်နယ် Nelson Lab က ဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြေကိုမေးမြန်းပြီးတင်ပြပေးမှာပါ။ပထမဆုံး COVID-19 အတွက် WHO ကမ္ဘာကျန်းမာရေးဌာနကအရေးပေါ်သုံးခွင့်ချထားပေးတဲ့ဆေးတွေကိုကြည့်ရအောင်ပါ။
အခု WHO နေပြီးတော့ပေးထားတဲ့အခွင့်ပြုမိန်ပေးထားတဲ့အတိအကျတစ်ခုရှိပါတယ်။ပထမဆုံးက Pfizer, Moderna, Johnson & Johnson, AstraZeneca ဆေး AstraZeneca ရဲ့ formula ကိုအိန္ဒိယမှာထုတ်တာ Covishield. ပြီးတော့ Sinopharm and Sinovac. အဲ့ဒီခုနမျိုးစလုံးကိုတော့ WHO ကနေပြီးတော့သူကဒီဆိုင်ရမှာသုံးလို့ရအောင်လို့ဆိုပြီးသူတို့ကနေပြီးတော့သူတို့သတ်မှတ်ချက်တွေနဲ့ကန့်ကြီးရဲ့ဆိုလို့ရှိရင်ဒါအခွင့်ပြုထားတဲ့ဟာရှိပါတယ်ရှင်။
အခုနောက်ဆုံးတောက်ဆေးပါပေါ်နေပြီအဲ့ဒါဘယ်ကုမ္ပဏီရပါလဲ
တောက်ဆေးပေါ်နေတယ်ဆိုတော့ MRK Mark လို့ခေါ်တဲ့ကုမ္ပဏီကနေသူတို့ထုတ်တာပါဒီ market ထုတ်တဲ့ဆေးနာမည်ကသူက Molnupiravir Molnupiravir ဆိုတော့ဆေးရဲ့နာမည်နောက်ဆုံးပါဆို VIR ဆိုတာပါဆေးရဲ့ထုတ်တဲ့ဟာရေအကုန်လုံးမှာသူတို့ကဒီသတ်မှတ်ချက်ကပေါ့ဒီအနောက်မှာသူ VIR ဆိုတဲ့ဟာလေးကိုမှတ်ထားတယ် virus တမ်းလို့ဖြစ်တဲ့ရောဂါမှန်သမျှကိုပေးတဲ့ဟာလေးမှာ VIR ဆိုတဲ့စပီနောက်ဆုံးသတ်မှတ်ပါတယ်covid စာပြီးကာကွယ်ဆေးမပေါ်ပြန်တော့ဟာဆေးတွေ covid လူနာတွေကိုဆေးသွင်းတယ်ဆိုတော့ဆိုတော့ဟာလေ remdesivir ဆိုတဲ့ဟာသူဆိုလို့ရှိရင်လေ vir ဆိုပြီးနောက်မှာပါတယ်သူကြတော့ထိုးဆေးဒီတစ်ခုကတော့တောက်ဆေးတောက်ဆေးဆိုတော့ဘာပို့ပြီးတော့အဆင်ပြေသွားလဲဆိုတဲ့အခါကျတော့ထားဖို့တည်ယူရတဲ့တည်ယူပို့ဆောင်ရေးတွေမှာပို့ပြီးတော့အဆင်ပြေသွားတယ်အဲဒီကိန်းကထအခက်ခဲတွေညော့သွားတယ်ပြီးတော့အနေနဲ့အရက်ရက်ကိုသူတို့ပို့နိုင်တယ်ပြီးတဲ့အခါကျတော့ဖြော်ပြီးတော့ချက်ချင်းဘလောက်ထိုးရတာတို့အဲ့လိုမျိုးဟိုမရှိတော့တဲ့အတွက်ကြောင့်မလို့သူကဆေးကတ်တင်းနဲ့ဖြန့်လို့ရတယ်။ကြာကြာလေးနည်းနည်းပို့ခန့်တယ်ပေါ့နော်။အဲသူ့ရဲ့အားသာချက်တွေအများကြီးပို့ပြီးတော့ရှိတယ်။နောက်ပြီးတော့သူကထိုးပေးမဲ့လူမလို့တော့ကိုယ့်အနေကိုအိမ်မှာရေနဲ့တောက်လို့ရတယ်ဆိုတဲ့အခါကျတော့အဲ့ဒီအတွက်လည်းအများကြီးပို့ပြီးတော့အကျိုးသက်ရောက်မှုကပို့ပြီးကျေပြန့်တယ်ပေါ့နော်။အဲ့ဒီဟာတွေအကြောင်းမလို့သူတို့ကတော့ဒီဟာကိုတော့မှ30ရက်နေဟိုသူတို့ဖြန့်လို့ရအောင်လို့သူခွင့်ပြုမဲ့ရပြီးတော့ဟိုဖြန့်လို့ရအောင်ဆိုပြီးတော့သူဥတည်နေတယ်ရမရတော့ဒီမှာတော့အခြေအနေပုံမှာပဲအဲ့ပုံမှာပဲကြည့်ရမှာပေါ့ဟုတ
်ဟုတ်ဆိုတော့ထိုးဆေးတွေရောတောက်ဆေးတွေရောပေါ့နော်အခုပေါ်လာနေပြီအဲ့ခါမှာဒီဆေးတွေရဲ့စိတ်ချရမှုအတွက်ကိုဒေါက်ခင်ဇာဝင်းပြေတို့တက်ခွဲခန်းဌာနနေဘလို့စမ်းသပ်ပေးလဲအဲ့ဒါလေးပြောပြပေးပ
ါဟုတ်ဆိုတော့ဆေးရတော့အမျိုးမျိုးစမ်းရတော့ဆေးဒီ FDA ရဲ့ခွင့်ပြုမိန့်တစ်ခုကိုရဖို့ဆိုလို့ရှိရင်တို့ရဲ့သတ်မှတ်ချက်အမျိုးမျိုးရှိတယ်ဒီဆေးရဲ့အာနိသင်တကယ်ဖြစ်ရောက်သလားအာနောက်ပြီးတော့ဟိုဘေးထွက်ဆိုချိုဘယ်လောက်ရှိကြလဲအဲ့ဒီဟာတွေပြင်ဖို့ဒီဆေးရဲ့ packaging ကိုလည်းတို့ကကြည့်ရတယ် packaging ကိုဥမာဒီတောက်ဆေးဆိုလို့ရှိရင်ဒီတောက်ဆေးကိုထည့်မဲ့ဟိုဆေးကက်လေးခဲကက်လေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြင်မှာဒါမျိုးလေးရစားကျမတို့ဌာနအတွက်ကကြတော့ထိုးဆေးတွေကိုစစ်ကြတယ်ထိုးဆေးတွေမှာဆိုလို့ရှိရင်ထိုးဆေးမှာပါတဲ့ပါဝင်တဲ့ပစ္စည်းအပြင်တခြားဘာမှမပါစီရှင်နော်ဘာလဲဆိုတော့ကာကွယ်ဆေးတွေထုတ်တဲ့အခါမှာသူတို့ manufacturing process ဆိုရင်တောက်ထုတ်မယ်ဆိုလို့ရှိရင်အလုံးကြီးဘဏ္ဍာအဲ့လိုမျိုးထုတ်မယ်ဆိုလို့ရှိရင်သူတို့ဒီတောက်ထုတ်လိုက်တဲ့အချိန်မှာတုတ်တိုင်းမှာသူတို့က quality မှီပါတယ်ဆိုတော့ record ရှိရတယ်တကယ်လို့မှီဦးဆိုလို့ရှိရင်ဒီထုတ်ထားတဲ့ဟာတစ်ခုလုံးကိုပြစ်ပြစ်ပြီးတော့သူတို့ကနောက်တစ်ခုပြန်ထုတ်တာအဲ့တော့ဒီ quality control အရင်အရေးကြီးတယ်ပေါ့
ဒီလိုမျိုးစစ်ဆေးတဲ့အခါမှာတွေ့ရောတွေ့လားဒီအမျိုးပေါ့နော်ဆန်ဟို quality မမှီတဲ့ဆေးမျိုးရောရှိပါလား
ရှိတယ်ပိုက်တွေကနေပြီးဆင်းလာတော့ဒါမဟုတ်ဒီစီကြီးတွေပေါ့နော်ဒီဖလောင်ကန်ကြီးတွေကနေပြီးသူတို့ဒီဆေးတွေကိုတို့ထွက်လာတဲ့ဟာတွေအဲ့လိုမျိုး manufacturing process မှာတနည်းရရမှာသူတို့ကအမှုန်လေးတွေထွက်တယ် particulate matter ဆိုတဲ့ဟာရှိတယ်အမှုန်လေးတွေပါလာတဲ့ဟာကိုကျွန်တော်တို့ကဒီဆက်ထဲမှာစစ်တာတို့ microscope နဲ့ကြည့်ပြီးတော့ကြည့်လာအဲ့လိုမျိုးလောက်ရတယ်လောက်ပြရခါကျရင်တကယ်လို့သူတို့ကနေပြီးတော့ဘယ်နာကလိုနေတာဘယ်နာကပါလာတာလည်းမသိဘူးဆိုလို့ရှိရင်အဲ့ဒီခါကျတော့ကျမတို့က light microscope တခြား advanced microscope နဲ့ကျမတို့ထပ်ပြီးတော့တက်ခွဲထိုက်ကြည့်ရတယ်အဲ့လိုမျိုးဟာမျိုးရှိရဆိုတော့သူတို့မမှီဘူးဆိုလို့ရှိရင်သူတို့ကပြန်ပြီးတော့ light ကြတယ်ဘယ်နေရာဘယ် process မှာသူတို့မမှီခဲ့တာလဲဆိုတော့နောက်ဆုံးဒီ sampling ရလာပြီးပြီဆိုတဲ့အချိန်မှာဒီပိုက်ရေပိုက်မှာဖြစ်ခဲ့တာလားဒါမှမဟုတ်လောင်ကံမှာဖြစ်ခဲ့တာလားဒါမှမဟုတ်လူထုတ်တဲ့နေရာမှာအဆင်မပြေတာဒါဘယ်နေရာမှာချိုရင်းသွားရဲဆိုတာဟုတ်လားပြန်လိုက်ကြတယ်ပေါ့နော်ဆေးမျိုးမျိုးမှာတို့ကဘယ် startup ကိုတို့ကမှီအောင်လို့တို့လုပ်တာလဲဆိုတော့ကျမတို့အခုဒီ US မှာလုပ်နေတဲ့ဟာဆိုလို့ရှိရင်တို့က United States Pharmacopeia ဆိုတာ Pharmacopeia Stand USP Center ဆိုတာရှိတို့ particulate matter ဆိုလို့ရှိရင်ဒီအမှုန်လေးတွေကဘလောက်ဥမာ25 milliliter ဆိုဘလောက် milliliter မှာဘယ်နှမှုန်လဲရှိရဆိုတော့တို့အဲ့လိုသတ်မှတ်ချက်ရှိအဲ့သတ်မှတ်ချက်ကို fail ဖြစ်တယ်ဆိုလို့ရှိရင်ကဲမရဘူးကိုရီးယားအာနေတို့ဆေးရ quality မမိဘူးငါတို့ဆက်လိုက်တဲ့ဟာမှာအဲ့လိုကြရတယ်ဆိုလို့ရှိရင်တို့ကဘာကြောင့်ကြရတယ်ဆိုတဲ့ဥစ္စာကိုတို့မှဟို record တို့မှရှိရတယ်။နောက်ဘယ်နေရာမှာတို့ဒီကြရတဲ့ဟာ remedial action ဆိုတဲ့ဟာပေါ့။ဒါ FDA ရဲ့သူရဲ့ CFR Code of Federal Regulation တွေအရာပေါ့။ပြန်ပြီးတော့စစ်တာတယ်။ပြန်ပြီးစစ်ပြန်တို့ကတို့ကို audit ပြန်ဝင်လာတိုင်းမှာဘယ်လိုစစ်တယ်အတုတ်တိုင်းမှာဘယ်လိုစစ်တယ်ဆိုတော့အဲ့လိုမျိုး folder ကြီးတွေနဲ့ထားရတယ်ကျမတို့ဘက်ကနေပြီးတော့စစ်သမျှဟာတွေအကောင်လုံးကျမတို့ record keeping ထားရတယ်အဲ့ဒါမှ FDA ရဲ့တဲတဲ့ချိန်လာပြီးတော့စစ်မယ်ဘယ်ဟာမဆိုကျမတို့ကထုတ်ပြနိုင်တယ
်ဆေးကိုထိုးဖို့အတွက်ကိုစိတ်မချပဲဖြစ်နေတဲ့လူတွေအတွက်ဆိုရင်ဒီလိုမျိုးစစ်တယ်ဆိုတာသိထားရပေါ့နော်စိတ်အေးရတယ်တခုစိတ်အေးရတယ်ပေါ့နော်ဆိုတော့ virus ဆိုးကျိုးတွေကဒီဟိုမတန့်ရှင်းမှုတွေကနေဖြစ်လာနိုင်တယ်ဆိုတော့ဘယ်လိုမျိုးအဓိကပေါ့နော်ဘယ်လိုမျိုးဟာတွေမတန့်ရှင်းဘယ်လိုမျိုးဖြစ်တယ်လဲဘေးရက်ဆိုကြဘာရှိတယ်လဲအဲ့ဒါတွေပြောပြပေးပါအ
များကြီးရှိနိုင်တယ်ဓာတ်မတည့်မှုမျိုးမျိုးရှိရမပါတဲ့နဲ့ဖြစ်စီရပေါ့မတန့်စင်တဲ့ဥစ္စာဖြစ်တဲ့ဟာမျိုးဆိုလို့ရှိရင်လူကနည်းနည်းလေးအလယ်ကြီးဖြစ်တာလောက်ကနေပြီးတော့ဓာတ်မတည့်မှုပေါ်မူတည်ပြီးတော့ဒါမှမဟုတ်ဘေးရက်ဆိုကြပေါ်မူတည်ပြီးတော့အဲ့လိုအစဉ်စဉ်သူအသက်ဆုံးရှုံးနိုင်တဲ့အထိ riskရှိရယ်ဆက်ခါကျကျမတို့လည်းဒီလိုစစ်ကြတဲ့အချိန်မှာဆိုလို့ရှိရင်လူတွေကိုဒုက္ခမဖြစ်စေအောင်လို့ကိုယ်တွေဘက်ကနေပြီးတော့အတားနိုင်ဆုံးစစ်ပေးရတယ
်ဒေါက်ခင်ဆာဝင်းဖြစ်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာပါရှင်အခုလိုမျိုး VOA ကနေပြီးတော့ဒီရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်နေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးသားသတင်းတွေကိုအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖတ်နိုင်ပါတယ်ရှင် VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်ဒီနေ့တောက်ချာနေ့ညဘက်အစီအစဉ်တွေအဆုံးသတ်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကတက်လှည့်အကြီးညာပေးပါအောင်မယ်ရှင
်ဒီမနက်ကတော့မှာဖမ်းဆီးခံရသူတွေကိုစစ်တပ်ကစနေတကျနီးလန်းနဲ့နှိမ့်ဆက်ညှဉ်းပန်းနေတယ်ဆိုတဲ့သတင်းပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ်နိုင်ငံတော်မှာအစီအစဉ်တကြနှိမ့်ဆက်ညှဉ်းပန်းတဲ့နီလန်ကိုမြန်မာစစ်အစိုးရကအသုံးပြုနေတယ်ဆိုတဲ့သတင်းတွေအပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ပြီးအမျက်ထွေးရသလိုစိတ်ထိခိုက်ရပါတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်မြန်မာနိုင်ငံမှာနှိမ့်ဆက်ညှဉ်းပန်းတဲ့သတင်းတွေကိုခိုင်လုံတဲ့စုံစမ်းစစ်ဆေးမှုလုပ်ရမှာဖြစ်ပြီးအဲဒီလိုရမျိုးကျူးလွန်သူတွေကိုသူတို့ရဲ့အတွက်တာဝန်ခံမှုရှိအောင်လုပ်ရပါမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆုကိုတိုင်းပြည်လူဦးရေ35ရာခိုင်နှုန်းထိုးပြီးပြီလို့အာဏာသိမ်းစစ်ကောင်စောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကပြောပေမဲ့Riders သတင်းဌာနရဲ့ကိန်းဂဏန်းတွေကတော့အဲ့ဒီတမကယောနေတာကိုတွေ့ရပါတယ် COVID-19 ရောဂါကာကွယ်ထင်းချုပ်ကုသရေးဆိုင်ရာ73ကြိမ်မြောက်ညှိနှိုင်းအစည်းအဝေးတွင်အော်တိုဘာလ28ရက်နေ့ကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကအဲ့လိုပြောခဲ့တာပါ Riders သတင်းဌာနကတော့အော်တိုဘာလ18ရက်နေ့အထိလူဦးရေရဲ့ 14.6 ခန့်တော့ကာကွယ်ဆေးထိုးပြီးပြီလို့ပြသပါတယ်မြန်မာနိုင်ငံရဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကနေထွက်သွားခြင်းသူတွေကိုယ်စီနဲ့ကိုအနည်းဆုံး9ရက်တည်ကြောက်ခွင့်ရမယ်တင်းကျပ်တဲ့သတ်မှတ်ချက်ကိုဆက်ပြီးထားသွားဖို့လိုအပ်တယ်လို့ရွှေလီဒုတိယမြို့တော်ဝန်ရန်မိုးကသတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်။တိတ်ပြီးခက်ခဲတဲ့အချိန်ကာလကိုမြို့နယ်လူထုဖြတ်သန်းနေကြရတယ်လို့လည်းဒုတိယမြို့တော်ဝန်ပြောတာကိုကိုးကားပြီးရွှေလီမြို့ကွန်မြူနတီပါတီရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ရွှေလီမြို့ဟာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပること့စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးဆိုင်ရာအပြင်းထန်ဆုံးကန့်သတ်ချက်တွေချထားတဲ့မြို့တွေကတစ်မြို့ဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပိုရန်မင်းကြီးဖရန်စစ်စတိုဒီကနေ့ဗာတီကန်နန်းတော်မှာတွေ့ဆုံပါတယ်။အီတလီနိုင်ငံရောမမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာတိုင်ခင်ပိုရန်မင်းကြီးနဲ့သမ္မတဘိုင်ဒန်တွေ့ဆုံတာဟာပုဂ္ဂလိကရေးရပိုင်းအနေနဲ့ရောနိုင်ငံရေးပိုင်းအနေနဲ့ပါတွေ့ဆုံတာဖြစ်တယ်လို့သမ္မတအင်ဗီဒိုကအစောပိုင်းမှာပြောထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကနောက်ဆုံးရသတင်းတွေကိုကြေညာပေးခဲ့တာပါ။ VOA မြန်မာပိုင်းရဲ့အောက်တိုဘာလ29ရက်တောက်ချာနေ့ညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်။နောက်ပတ်စနေနေ့မနေ့ VOA အစီအစဉ်တွေကိုတော့လှိုင်းတို25 40 51လှိုင်းလက်မီတာ190တို့ကနေပြီးတော့လည်းဖမ်းယူနှาศင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနှาศင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA အစီအစဉ်တွေကိုအကြံပေးခြင်းနဲ့ဆိုရင်တော့ burmese.voanews.com စီကိုစာရေးသားပေးပို့လို့ရပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
This program has come to you from the Voice